Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ2ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 242551နဲ့ line လမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်။တခါတည်းသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုံးဆက်စကားပြောကြားမှုရှိပြီးတော့ဆီးရီးယားရွေးဆွေးနွေးနိုင်ပွဲရှိနေပါတယ်။ပြည်ထောင်နိုင်ငံမှာတော့သမ္မတနောက်တစ်ဦးဖြစ်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တယောက်အစောပိုင်းသူ့ရဲ့ပြိုင်ဘက်ကိုယ်စားလှယ်တစ်ဦးရဲ့မိကုံးကိုခိုးယူပြောဆိုရဲဆိုပြီးတော့ဝေဖန်ခံနေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဥရောပကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ EU ဥရောပသမ္မတရဲ့နိုင်ငံခြားရေးမှူးရာရေးရာအကြီးအကဲတို့ဒီကနေ့ပူးရဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်။
So you have to be aware of the difficulties that we face, the dangers that we face in coping a situation, with a situation where two communities have...
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပြောသွားတာကိုအပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်ရခိုင်ပြည်နယ်ကအိုးအိမ်စုံကထွက်ပြေးတိမ်းရှောင်ပြီး IDB စခန်းတွေမှာခိုးလုံနေသူတွေကိုနေရာရွှေ့ပြောင်းပေးလိုက်ပြီးတော့စခန်းတစ်ခုကိုပိတ်လိုက်တဲ့တဲ့။နာကိမုံတိုင်းတိုက်ခတ်ခဲ့တာ၉နှစ်ပြည့်သွားပြီဖြစ်တဲ့ ARA မြဝချုံမော်ဒေတာကပြည်သူတွေရဲ့လက်ရှိအခြေအနေနဲ့အတူစစ်တပ်အရာရှိတူတဲလာတဲ့စိတ်ကြွဆေးပြားတွေရခိုင်ပြည်နယ်ထဲမှာဖမ်းမိတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေတိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတဲ့အကြောင်းပြောပါရယ်။ဒါပေမဲ့ဒီလိုထိပ်ပြီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်ဆုံးကရှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်နဲ့ဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေကတော့မရှိပါဘူး။လူငယ်တဦးဖြစ်တဲ့မြောက်ကိုရီးယားကောင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ဒါဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်လို့ဆိုပြီးသမ္မတထရမ့်ကဘလူးဘက်သတင်းစာနဲ့တွေ့ဆုံမိရဲ့ချက်မှပြောဆိုသွားတာပါ။တွေ့ဆုံမှုတင်တဲ့အခြေအနေတခုရှိမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်ကိုသူတွေ့ဆုံမယ်လို့သမ္မတထရမ့်ကပြောတာပါဒီပေါ်မှာအင်ဗီရိုပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကတော့လောလောဆယ်အခြေအနေဟာတွေ့ဆုံမှုတင်တဲ့အနေအထားတခုမဟုတ်တဲ့အကြောင်းပြောဆိုပါတယ်သမ္မတထရမ့်ကအခုလိုမျိုးဒီတွေ့တင်တဲ့အခြေအနေတခုရှိရင်ကင်ဂျွန်အွန်းကိုသူတွေ့မယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစိုးရဟာအသက်ချက်မြန်တဲ့ B1B ဘုံကျဲလေယာဉ်နှစ်စင်းကိုလည်းကိုရီးယားတနိုင်ငံနယ်စပ်အနီးကိုဒီကနေ့ပဲဆေးလွှတ်လိုက်ပါတယ်တောင်ကိုရီးယားလေကြောင်းတပ်ဖွဲ့တွေနဲ့ပူရက်စီလက်ချက်မှုတွေမှာပါဝင်သွားဖို့အတွက်အဲ့ဒါလိုဆင်းလွတ်လိုက်ကြပါမြောက်ကိုရီးယားကတော့ဒီအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရက်စီလက်ချက်မှုဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတာဖြစ်တယ်လို့ဆိုပြီးတုံ့ပြန်ချပါတယ်တချိန်တည်းမှာပဲဒီတောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့အစစ်မြစ်တပ်ဒုခွင့်ဒုကာကွယ်ရေးစနစ်ကိုတက်ဆင်ပြီးစီးသွားပြီဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့ဒုံးကျည်တွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောဆိုပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံကိုအထူးကြံစည်ဖို့မဟာဗျူဟာကြကြလှုပ်ဆောင်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေပါဝင်အရှေ့အာရှနိုင်ငံခေါင်းဆောင်တွေကိုတွေ့ဆုံမှုဖိတ်ကြားလိုက်တာဖြစ်တယ်လို့အေဘီရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့ကတင်းတင်းနေမှာပြောကြားလိုက်ပါတယ်။တရမန်ရေးရအရာရောစီးပွားရေးအရာပါမြောက်ကိုရီးယားကိုအထူးကြံဖြစ်အောင်လုပ်ဖို့ဆောင်ရွက်နိုင်တဲ့နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်ဖို့ဟာအခွင့်အရေးတစ်ခုဖြစ်ပြီးတော့အမေရိကန်ပြောင်းစုအကျိုးစီးပွားတခါဒီအမေရိကန်လူထုအပါဝင်ဒေတာရင်းလူထုရဲ့လုံခြုံမှုဟာသမ္မတရဲ့နံပါတ်1ဦးစားပေးလုပ်ငန်းဖြစ်တယ်လို့ရှောင်းစပိုက်ဆာကပြောပါရယ်။လုံခဲ့တဲ့သတင်းပတ်တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းထိုင်းစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံခေါင်းဆောင်တွေကိုသမ္မတထရမ့်ကအမေရိကန်ပြည်အောင်စုကိုအလေလာရောက်ဖို့ဖိတ်ကြားခဲ့ပါရယ်။ဒါ့အပြင်လည်းငွေစေဝါအသုံးပြုမှုနေနေရာမှာကတ်ချမ်းချမ်းကင်တွေခဲ့တဲ့ဒူတာတေးကိုဖိတ်ကြားလိုက်တဲ့အတွက်အမေရိကန်လွှတ်တော်မှရောကဘာတဝမ်းကလူခွင့်လို့ရှားသူတွေကြားမှာပါမချေမနှက်ပြောဆိုမှုတွေထွက်ပေါ်လာပါရယ်။မွေးစေဝါတိုက်ဖျက်ရေးဆောင်ရွက်စဉ်အတွင်းတရားဥပဒေပေါင်းကိုကျော်လွန်ပြီးရဲတွေဟာမွေးရေးဆင်းတဲ့ဆန်တဲ့သူလို့တန်မြတ်ရှိသူထောင်နဲ့ချီကိုတက်ဖြတ်ခဲ့တဲ့အပြင်တဘောင်းမျိုးတော်ဖြစ်သူတောင်းထမ်းဆောင်စဉ်မှာမွေးစေဝါနဲ့ဆန်တဲ့လို့တန်မြတ်ရှိသူသုံးကိုကိုယ်တိုင်တက်ဖြတ်ခဲ့ကြောင်းသမရဒူတာတီကဗြိတိန်သတင်းမီဒီယာတွေကိုပြောကြားခဲ့ပူပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုန်းဆက်စကားပြောကြားဖို့ရှိနေပြီးတော့တဟာပြီးခဲ့တဲ့လတဲ့အမေရိကန်ကစီးရီးယားဆွေရတက်ဖွဲ့တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကိုရုရှားဆွေရကပြစ်တင်ရှုတ်ချခဲ့ပြီးတဲ့နောက်မှာခေါင်းဆောင်တို့ပထမဆုံးအကြိမ်ဖုန်းပြောကြားမှာပါဘယ်အကြောင်းအရာတွေပြောဆိုကြမှာလဲဆိုတာကိုတော့သမ္မတအင်ဂျီရောကရောရုရှားဆွေရဘက်ကပါအတည်ပြုပြောတာမရှိပါဘူးဒါပေမဲ့စီးရီးယားပြည်တွင်းစစ်ကိစ္စနဲ့စီးရီးယားသမ္မတဘက်ရှားရဲ့အာဆက်ကိုမစ္စတာပူတင်ကထောက်ခံအားပေးနေတဲ့ကိစ္စတွေကိုခေါင်းဆောင်တို့ဆွေးနွေးနိုင်ပွဲရှိတယ်လို့တော့ခန့်မှန်းရပါတယ်ဒ ဒီကြိမ်ဖုံးပြောတာကတော့ဒီပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာသမ္မတထရမ့်အနိုင်ရခဲ့ခြင်းကဆလို့သူတို့နှစ်ဦးတတိယအကြိမ်ဖုံးဆက်စကားပြောတာဖြစ်ပါလိမ့်မယ်ပြီးခဲ့တဲ့လပိုင်းတည်းဒီရုရှားနိုင်ငံစိတ်ပီတာစပတ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရခြင်းတုန်းကတစ်ချိန်တည်းဒီပြီးခဲ့တဲ့ဇန်နဝါရီလတည်းသမ္မတထရမ့်တရားဝင်ကျန်းသစ္စာကျင်းစုတဲ့ဒရင်ဘတ် င်အတူလက်တွဲပြီးတော့အကြမ်းဖက်ဝါရကိုချိန်မုံသွားဖို့မျှော်လင့်တဲ့အကြောင်းပြောခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့လထဲမှာတော့ Mr. Trump ကအမေရိကန်နဲ့ရုရှားဆက်ဆံရေးဟာအဆိုးဆုံးအခြေအနေကိုရောက်နေပုံရတယ်လို့ဆိုပြီးပြောသွားပါတယ်ရှင်။
အီရန်နိုင်ငံနဲ့နေဆက်ဆီးရီးယားနိုင်ငံဘက်ချင်းကဒုက္ခသည်စခန်းတစ်ခုအနီးမှာ IS သေးကြွားရဲ့ထင်မှတ်မထားတဲ့တိုက်ခိုက်မှုကြောင့်ဒီကနေ့အရက်သား21ယောက်ထက်မနည်းသေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ကပြောပါရယ်ဆီးရီးယားနိုင်ငံတွင်အိုးအိမ်ဆုံးခေါက်ထွက်ပြေးနေရသူတွေနဲ့အီရတ်ကဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စခန်းရဲ့အတွင်းမှာရောအပြင်မှာပါအသေးခံပုံခတ်သူ9ဦးထက်မနည်းကတိုက်ခိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးဆောင်ကြီးအဖွဲ့ပြောခွင့်ရရာမီအက်ဒဲကပြောပါရယ်သေဆုံးသူအများစုဟာဆီးရီးယားတိုက်ပွဲဒေသကနေထွက်ပြေးလာသူတွေအီရတ်ကဆိုရင်လည်း IS သေးကြထိန်းချုပ်နေမျိုးတွေကနေထွက်ပြေးလာပြီးတဲ့ဒီယာယီစခန်းထဲမှာခိုလုံနေကြသူတွေဖြစ်တယ်လို့ CARD နဲ့ CIA သတင်းရင်းမြစ်တွေကပြောပါရယ်ဒီတိုက်ခိုက်မှုပြီးမှာတော့ CIA Democratic တပ်ဖွဲ့ SDF CARD နဲ့ RED လက်နက်ကိုင်မဟာမိတ်အဖွဲ့တွေနဲ့ IS သေးကြတွေကြတိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားခဲ့ပါရယ်အမေရိကန်ကျောတော်နောက်ခံပေးထားတဲ့ SDF တပ်ဖွဲ့တွေက CIA နိုင်ငံမြောက်ပိုင်းကဒေသတွေကို IS သေးကြတွေလက်ထက်ကနေပြန်လည်တိုက်ခိုက်သိမ်းယူနေတာဖြစ်ပါတယ်သိမ်းမကြခင်ကပဲEuphrates ဒီတောင်ကြားမှာရှိတဲ့မဟာဗျူဟာကျတဲ့ Tabqa မြို့ကနေရာတော်များများကို IS သေးကြတွေလက်ထက်ကနေ SDF အဖွဲ့ကတည်ယူနိုင်ခဲ့ပါတယ် Tabqa မြို့ဟာ IS သေးကြတွေအတွက်အရေးပါတဲ့အဓိကခြေကုပ်မြို့ဖြစ်ပြီး Raqqa မြို့အရှိတောင်ဘက်ကီလိုမီတာ40အကွာမှာရှိပါတယ်ခင်ဗျာ
UAE American တန်ညဘက်မြန်မာဘက်ကအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။တင်သစ်သမရလောင်မရင်းလက်ဖန်ဟာအရင်ကသူမနဲ့သမရလောင်ပြိုင်ဘက်ဖြစ်ခဲ့သူဖရန်ဆွာဖီလွန်အစောပိုင်းပြောကြားခဲ့တဲ့မိကုံးတွေထဲကစကားလုံးတချို့ကိုခိုးယူပြီးမနေ့ကဒီသူ့ရဲ့မိကုံးထဲမှာထည့်ပြောသွားတယ်လို့ဝေဖန်ခံရပြီးတော့ဒီမစ်စ်လက်ဖန်ရဲ့လက်ထောက်တွေကတော့ဒီအဖြစ်အပျက်ကိုရှော့ပေါ့ပြောဆိုပြီးကာကွယ်ဖို့ကြိုးစားနေကြပါတယ်။မင်းတို့ကကြားရောက်တဲ့ကမ္ဘာအလုတ်သမားများနေ့မင်းလေးနေ့မှာသူ့ကိုထောက်ခံတဲ့သူတွေကိုပြောကြတဲ့မိကုံးထဲမှာမစ်စ်လက်ဖန်ကပြည်ထောင်နိုင်ငံဟာပထဝီအနေထားအရရေနယ်သမိတ်သုံးခုနဲ့ထိစပ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပြီးတော့ဒီအထက်မှာပြီးခဲ့တဲ့လတုန်းကမစ္စတာဖီလွန်မိကုံးတစ်ခုမှဒီပြည်ထောင်ဝန်ကြီးချုပ်ဟောင်းဂျော့ဂျ်ကလီမန့်ဆိုပြောတဲ့စကားလုံးတစ်ချို့ကိုကိုးကားသုံးလုပ်ခဲ့တဲ့အတိုင်းမစ္စလက်ဖန်ကပုံတူလိုက်ပြီးတော့သုံးလုပ်ပြောဆိုခဲ့တာဖြစ်ပါတယ်သူမရဲ့ဒီအမျိုးသားတက်ဦးပါတီကဒုတိယအကြီးအကဲ Florian Philippop ကတော့ Miss Lapan အနေနဲ့ Mr. Fellow ပြောခဲ့တဲ့မိကုံးကိုထောက်ခံပြောဆိုတဲ့သဘောထားဖြစ်တယ်လို့ဆိုပါတယ်။အမျိုးသားရေးဝါဒီတူဦးဖြစ်တဲ့ Miss Lapan ဟာဒီလ9ရက်နေ့မှာတကြောပြန်ကျင်းပမဲ့ပြည်ထောင်သမ္မတရွေးကောက်ပွဲမှာအလယ်လက်ဝါဒီ Emmanuel Macron နဲ့ဒုတိယအကြိမ်ရှင်ပြန်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းကျင်းပခဲ့တဲ့ပထမတစ်ကြော်ရွေးကောက်ပွဲမှာတော့ Mr. Macron ကမဲဆုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းကိုရခဲ့ပြီး Miss Le Pen က 27.5 ရာခိုင်နှုန်းအနိုင်ရခဲ့တာပါ။တံပရာအဖြစ်ရွေးခံရဖို့အတွက်လူဝတ်တဲ့မဲအပြတ်အသက်အနိုင်ရတာမျိုးမဖြစ်ခဲ့တာကြောင့်တကြော့ပြန်ရွေးကောက်ပွဲမှာသူတို့တူပြန်ပြီးတော့ရှင်းပြန်ကြရမှာပါရှင
်။နိုင်ငံတကာမှာမြန်မာပြည်လာဖို့အားထုတ်လို့ဆောင်တဲ့အနေနဲ့ Palestine စစ်ကြောက်ဖွဲ့ဖြစ်တဲ့ Hamas ရဲ့ Brinjan Sarenba Israeli reporter ရှိတဲ့သဘောထားတချို့ကိုဖြေလျှော့ခဲ့ပါတယ်။ဒါမှမဟုတ် Israeli နိုင်ငံဖြစ်ရည်တည်မှုကိုအတိအမှတ်မပြုသလိုဂျူးနိုင်ငံထူထောင်ရာမှာတိမ့်ပိုက်ခဲ့တဲ့နေမီတချို့နဲ့ပတ်သက်ပြီးပြန်လည်ပေးအပ်ဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဘလောက်ပဲကြာကြာဒါမှမဟုတ်နိုင်ငံတကာကဘလို့ပဲဖိအားပေးပေး Palestine နေမီကိုတလက်မမလက်လွတ်ဆုံးရှုံးခံမှာမဟုတ်ဘူးလို့အဝေးရောက် Hamas ခေါင်းဆောင်Khaled Marshall ကပြောပါတယ်လွတ်လပ်တဲ့ Palestine နိုင်ငံအဖြစ်ယက်တီဘူးကလွဲလို့ဂျန်နရီကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ခတားနိုင်ငံဒူဟာမှာတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာရင်းအစ်စ်ထဲတရားမဝင်မွတ်စလင်ညီကိုရမအဖွဲ့နဲ့အဆက်အသွယ်ဖြတ်တောက်လိုက်တယ်လို့အီဂျစ်နိုင်ငံနဲ့လည်းပို့ပြီးတော့နီးနီးကပ်ကပ်ဆက်ဆံဖို့တောင်းဆိုရေးသားထားပါတယ်ဒါအပြင်1968ခုနှစ်ကဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းအစ္စရေးတွေတင်ယူခဲ့တဲ့နေမီထဲမှာ ပါလက်စတိုင်းနိုင်ငံဖြစ်ရည်တည်ဖို့သဘောထားကိုလည်းလက်ခံကြောင်းဖော်ပြထားပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်အဖွဲ့ဟာပါလက်စတိုင်းကောင်းဆောင်မမ်မုတ်အဘတ်စ်အပြင်အလဲအလတ်နိုင်ငံရေးသဘောထားရှိတဲ့ဖတာအဖွဲ့နဲ့လည်းပြင်းပြင်းထန်ထန်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ဝါရှင်တန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မစ္စတာအဘတ်စ်မနက်ဖြန်ဗုဒ္ဓဟူးနေ့မှာမတွေ့ဆုံခင်ဟာမတ်စ်အဖွဲ့ရဲ့သဘောထားတစ်ကိုဒိုဟာမှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီနီဇွဲလာနိုင်ငံမှာနိုင်ငံရေးအကျပ်အထည်တွေပိုပြီးတော့စိုးဝါလာနေတာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်တည်းမှာပဲဖွဲ့စည်းပုံခြေကဥပဒေသရေးဆွဲပြတဲ့အမှုသမ္မတနီကိုလက်စ်မာဒူရိုကတောင်းဆိုလိုက်ပြီးတော့အတိုက်ခံတွေကတော့အကြောင်းကိုကောက်ကွက်ပါတယ်။ဖွဲ့စည်းပုံဆိုင်ရာညီလာခံတရက်ခေါ်ယူသွားဖို့သမ္မတအမိတ်ဒီဂရီတရက်ကိုသမ္မတမာဒူရိုကတနင်္လာနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ကြပါသူရဲ့စီစဉ်တဲ့ပတ်သက်လို့သမ္မတကရုပ်ရှင်သံကြားကနေခက်ရေးရေးပြောသွားခဲ့တာမှာတော့အရင်သမ္မတဟူဂိုချာဗက်စ်လက်ထက်1999ခုနှစ်တုန်းကနောက်ဆုံးအကြိမ်ပြင်ဆင်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံတင်တဲ့အစားထိုးဖို့အတွက်ခေါ်ယူမဲ့ညီလာခံကိုတက်ရောက်ချမဲ့အဖွဲ့ဝင်900ထဲမှာအလုပ်သမားတွေကရွေးကောက်တင်ရောက်တဲ့သူတွေလည်းပါဝင်မှာဖြစ်တယ်လို့ပြောသွားပါတယ်။ညီလာခံတက်ရောက်တဲ့သူတွေကတဝက်အောက်ကတော့လူလူကရွေးချယ်မှာဖြစ်ပြီးနိုင်ငံရေးပါတီတွေတော့မပါဝင်ရဘူးလို့သမ္မတမာဒူရိုကပြောပါတယ်။အတိုက်ခံတွေနဲ့တုံ့တက်သူတချို့ကတော့အခုအစီအစဉ်ဟာဒီနှစ်ထဲမှာကျင်းပဖို့ရှိနေတဲ့ဒေသန္တရရွေးကောက်ပွဲတွေနဲ့2018ခုနှစ်မှာကျင်းပမဲ့သမ္မတရွေးကောက်ပွဲတွေကိုရွှေ့ဆိုင်းလို့ရအောင်သမ္မတကကြိုတင်ကြံစီလှုပ်ဆောင်မှုလို့ဆိုပြီးတော့ဝေဖန်ပြောဆိုကြပါတယ်။ဗီနီဆိုလာနိုင်ငံသားတွေအနေနဲ့သမ္မတမာဒူရိုရဲ့ညင်ညာချက်ကိုဂရုမစိုက်ကြပဲတလကျော်ကြာလာနေပြီဖြစ်တဲ့နေ့စဉ်လူလူဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်သွားဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတိုက်တွန်းထားပါရဲ့ရှင်။
အမေရိကန်ပြည်သူနဲ့ထိုင်းနိုင်ငံသားဆက်ဆိုင်ကိုအရင်ထက်ပိုပြီးတော့နှီးစက်အောင်တိစောက်သွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုအာမခံပြောကြားခဲ့တယ်လို့ထိုင်းစစ်အစိုးရခေါင်းဆောင်ဝန်ကြီးချုပ်ပရာယတ်ချန်ဝေါ်ဂျာကပြောဆိုလိုက်ပါတယ်။ဒါဆိုရင်2014ခုနှစ်ကထိုင်းနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရကထိုင်းနိုင်ငံနဲ့ဆက်ဆိုင်ရေးကျဲနေရကနေရုတ်ချင်းပြောင်းပြောင်းလာတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တင်ပြပါမယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဥရောပသမဂ္ဂရဲ့အထောက်အပံ့တွေနဲ့ပတ်သက်ပြီးထောင်ဆန်းစုကြည်နဲ့ဥရောပသမဂ္ဂအကြီးအကဲတွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဥရောပခီးစဉ်အတွင်းဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတာမှာဘရင်ဝန်ကြီးချုပ်တို့နဲ့လည်းမြန်မာအရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။မတ်တိန်ထိုက်ကစူးစီးတင်ပြပေးပါမယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မြန်မာအရေးကြေကြေပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့ဒုတိယအကြီးအကဲလည်းဖြစ်နိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒရေးရာအကြီးအကဲဖရက်ဒီကာမိုဂရီရီနီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် first of all the ways in which the European Union can
မြန်မာဒီမိုကရေစီအတွင်းကူပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဥရောပသမဂ္ဂဘက်ကရပ်ဖက်အထောက်အကူအနေနဲ့အကောင်းဆုံးပါဆက်ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာဆွေးနွေးကြပါလေ။ငွေရေးသဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းအနည်းငယ်ထဲမှာဥရောပသမဂ္ဂလည်းပါဝင်ပါလေ။ဒါကြောင့်လည်းနိုင်ငံနဲ့ပြည်သူတွေအပြည့်အဝခံစားရအောင်ဘလို့ပို့ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာကိုလည်းအမြင်ချင်းဖလှယ်ကြပါလေ
။တိတိယောက်ယောက်ကြဲကြဲပြက်ပြက်ဆွေးနွေးနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုပါရတယ်။သတင်းစာရှင်းလင်းပွဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးအဓိကမေးမြန်းခဲ့ကြပါရတယ်။ရခိုင်ပြည်နယ်ကမတိမငိမ့်ဖြစ်နေတဲ့ဒေသအတွင်းသတင်းတောက်တွေလွတ်လပ်စွာသတင်းယူကွင်းကန့်သတ်ထားတဲ့အခြေအနေနောက်လူခွင့်ရေးချိုးဖောက်မှုတွေကိုဘာကြောင့်လစ်လျူရှုထားပါသလဲဆိုတဲ့သတင်းတောက်တို့ရဲ့မေးမြန်းမှုကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် So you have to be aware of the difficulties that we face the dangers that we face in coping
ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ဖို့လိုပါတယ်ကျမတို့ရင်ဆိုင်နေရတဲ့အန္တရာယ်ကမလှုပ်တာမလှဲ့တာအခြေအနေမျိုးမှာရှိနေတာပါလူမှုအတိုင်းဝိုင်းကိုစလုံးကတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတာဟာဆိုရင်ဆဲသူစစ်တွေနဲ့ချီပြီးစီခဲ့တာပါရခိုင်ပြည်ထနာကဆက်ရှိရာစုနှစ်ကလေးကပါဒါကိုတနေ့တည်းတညတည်းတထိုင်နေနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအချိန်ပေးဖို့ကိုကျမတို့ပြောနေတာပါအဓမ္မပြည့်ကျင်တာတွေလူတတ်တာတွေပြန်ပြီးဆဲတာတွေစတဲ့ဆွတ်ဆဲချက်တွေကိုကျမတို့ပြင်ပြရှုမထားပါဘူးလူတိုင်းကိုတိုင်ကြားခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာမှီတည်နေထိုင်ကြသူအားလုံးကဒီအခြေအနေတွေကိုနားလည်ကြပါတယ်
မန္တလေးတိုင်းတွင်မှာသတင်းထောက်အဖွဲ့တွေကိုနှစ်ကြိမ်နိုင်တဲ့သတင်းရယူခွင့်ပေးခဲ့ပြီးဒီနှစ်ကြိမ်စလုံးမှာလည်းဖြေကြားခဲ့ကြတဲ့ဒေတာကန်တွေတက်ဖြတ်ခံရတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်တွင်စုံစမ်းရေးကော်မရှင်ဆီလို့ဖို့ဆုံးဖြတ်ချက်ကိုမြန်မာအစိုးရဘက်ကလက်တင်မခံတဲ့အခြေအနေကိုလည်းဒေါအောင်ဆန်းစုက
have dissociated ourselves from the resolution.
ဆုံးဆန်းစစ်ဆေးရေးအဖွဲ့တွေဆေးလွတ်ဖို့ဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုကျမတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။ဒီဆုံးဖြတ်ချက်ဟာတကယ်အဖြစ်အပျက်တွေနဲ့ကိုက်ညီတယ်လို့ကျမတို့မထင်ပါဘူး။ကျမအရင်ကပြောခဲ့ဘူးသလိုပါပဲ။ဒေါက်တာကိုဖီအန်နန်ရဲ့အကြံပြုချက်တွေကိုလုံးဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူ့ကော်မရှင်ကရခိုင်ပြည်နယ်ကိုကိုယ soin, tomorrow nini, chiji nana lekan sang yet on mama, tabi me di so dujadriga, kain dinega, lumu daiwan nakus longu, nota tapi kwaya muri pisime, so you know, tomorrow nini, letting kamam hobabu, bajang lesoro, the chain long dema muri pini de jetanau, pisimbo tangu pimam holu bashim.
Uyoba Tong and Kizin to Belgian and Brussels, Yoroku, Yashi needed, and you know a timing of Boku drawn Sansujiga. Digin him up, Belgian being filling there, being Nando Matris on Sunibari. Dinamaro Belgian Winjijo Shah Mission at Dris on Sunigetlo. Uyoba Gaussi, Chieke, Donnell Taxnell, Dija Dris on Kebari. Drawn Sansuji, Uyoba Tong and Kizin Aro. Belgian and Gani, Italy, Kisama Pippi. Dinamaro Britain and Gangu drawn Sansuji, Yashi Maba.
ကိုဗစ်19ရေခိုင်ပြည်နယ်ထဲကသတင်းတွေဖက်လက်လက်ရအောင်ပါရခိုင်ပြည်နယ်မှာရှိတဲ့ဥယျာဉ်စုံကွာထွက်ပြေးတင်းရှောင်သူရခိုင်
အခုဆိုလို့ရှိရင်ရခိုင်IDB စုစည်းရင်ဒါတို့ကအခုဒီအနေရတော့မဟုတ်ဘူးဒါပေမဲ့ဒါတို့ကအရှင်ပြည်တို့ဖြစ်နေနေရဘူးအရှင်ပြည်အချပြည်ဒါဒီကတော့အဟောင်းနေရာတော့မရှိတော့ဘူးပေါ့နော်ဒီအရှင်ပြည်ကလည်းစခန်းဆောင်တာမရှိတော့ဘူးပြည်သူတွေနေရာသူအရှင်ပြည်တဲ့နေရာပေါ့ကျွန်တော်တို့တက်ကလေးအရှင်ပြည်တယ်ရခိုင်ဒုက္ခတွေတွေ့လဲအရှင်ပြည်တယ်သူတို့ပြန်နေတဲ့နေရာကိုသွားရတာမဟုတ်ပါဘ နေထောက်ခံပြီးဆောင်ရွက်ပေးပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ဒေသကိုကွန်ဆင်လေ့လာခဲ့ပြီးတဲ့နောက်ချောက်ဖြူမြို့နယ်တွင်ကရခိုင်ဒုက္ခသည်စခန်း၊ရံပြဲမြို့နယ်တွင်ကကမန်တိုင်းရင်သားဒုက္ခသည်စခန်းနဲ့စစ်တွေခရိုင်ပေါက်တော်မြို့နယ်တွင်ကမူဆလင်ဒုက္ခသည်စခန်းတွေကိုပိတ်သိမ်းမှုအတွက်အကြံပေးတိုက်တွန်းခဲ့တာပါ။ဒါကြောင့်လည်းအစိုးရအနေနဲ့ဒီဒုက္ခသည်စခန်းတွေကိုပိတ်သိမ်းဖို့ဆောင်ရွက်နေတာပါ။လက်ရှိမှာချောက်ဖြူမြို့နယ်တွင်ကရခိုင်ဒုက္ခသည်စခန်းတစ်ခုကိုသာပိတ်သိမ်းနိုင်ခဲ့တာဖြစ်ပြီးကျန်ရှိနေသေးတဲ့ဒုက္ခသည်စခန်းတွေအရင်းနဲ့ပတ်သက်လို့ဦးတင်မောင်ဆွေကအခုလိုပြောပါတယ်
။ဟိုရံပြဲမှာရှိတဲ့ ICB စခန်းကလေဟိုသူတို့လွတ်လပ်စွာတော်လာခွင့်ပေးထားတာဖြစ်တဲ့အတွက်သူတို့ရဲ့သဘောဆန္ဒလျောက်အပြင်ထွက်ခွာတာရှိတဲ့အတွက်နောက်ဆုံးလက်ကျန်ဖွဲ့လို့ကျွန်တော်တို့အဲ့မှာဟိုရံပြဲနေရာချပေးဖို့ဆောင်ရွက်ပေးတော့မှာဖြစ်ပါတယ်။ဒါနဲ့ကျွန်တော်တို့ဂျူးမတိုင်းတော့ကျွန်တော်လုပ်ပေးတော့မှာဖြစ်ပါတယ်။စစ်တွေကတော့လောလောဆယ်ဒီတိုင်းပါပဲတို့တော့ဟိုစစ်တွေကတော့ကျွန်တော်လုံးလို့မရသေးဘူးဒီနေရာကြီးအလုံးအအချိန်ကြီးွားရယ်ဗျာဒီမီးမင်းအချိန်ကြီးရကျွန်တော်တို့ကအကုန်လုံးအလုံးလက်ခံအောင်ဒေသခံလူထုလည်းလက်ခံအောင်အဲ့တော့စကမ်းမရှိတဲ့လူတွေလည်းအချင်းပြေးအောင်ကျွန်တော်တို့ကအချိန်ကြီးယူရပါပဲကျွန်တော်တို့ကတော့ဒီပြည်ထောင်ရှိနေတဲ့နေတဲ့ဥစ္စာတွေကိုဒါလိုသဘာဝပြေးတာခံနိုင်အောင်ပြည်ထောင်ရှိတွေပြန်ပြင်ပေးတဲ့အချိန်မရှိပါဘူးဘူးတော့လောလောဆယ်တော့ကျွန်တော်လုပ်ဖို့အချိန်ရှိသေးပါဘူး
အခုလိုဒုက္ခသည်တွေကိုနေရာပြောင်းရွှေ့ချထားပေးပြီးစခန်းကိုပိတ်ပစ်လိုက်တာဟာတင့်တော်တဲ့ကိစ္စဖြစ်တယ်လို့စစ်တွေမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝေဆွေအောင်ကယူဆပါတယ်
။ပိတ်ပင်းသွင်းတယ်လို့ယူဆလို့ရပါတယ်။ဘာဖြစ်လို့ပေါ့ရခိုင်ဒုက္ခသည်စခန်းလေးဖြစ်နေတယ်။ ပြီးတော့သူတို့ကအဲ့ဒီမှာသူတို့ကနေရထိုင်ရမရှိလို့ဒုက္ခသည်စခန်းတွေကိုရောက်လာတာပါသူတို့အတွက်နေရတွေပေးရဆိုတော့ပိတ်တင်းလည်းအဲ့ဒါတင့်တော်ပါရဲ့ပြောင်းဖို့ရှိဖို့ကတော့တိတ်အခက်ခဲမရှိပါဘူးပြီးနီနီနာရနေရာတွေမှာပြောင်းတာပါဟိုအဝေးကြီးတခြားမြို့နယ်တွေပြောင်းတာလည်းမဟုတ်ဘူးလောက်ထတာလည်းတော်တင်းတော်ကောင်းတဲ့သဘောရှိပါတယ်
ရခိုင်ပြည်နယ်တွင်အိုးအိမ်ဆုံးကထွက်ပြေးတိမ်းရှောင်သူဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိနေသေးတယ်လို့ခံမှန်ပြောဆိုကြပါရယ်လက်ရှိမှာဒုက္ခသည်စခန်း၃ခုကိုပိတ်သိမ်းဖို့အစိုးရကစီစဉ်နေပေမဲ့ဒုက္ခသည်တွေအားလုံးမိမိနေရက်ကိုအဆင်ပြေပြေပြန်နိုင်ဖို့အရေးကခက်ခဲနေသေးတယ်လို့ဦးတမောင်ဆွေကပြောပါရယ်ခင်ဗျာ
ရခိုင်ပြည်နယ်ထက်က IDP စခန်းပိတ်လိုက်တဲ့အကြောင်းကိုထက်အောင်စုံစမ်းမေးမြန်းတင်ပြသွားတာပါခုတစ်ဆက်တည်းရခိုင်ပြည်နယ်ရဲ့မှုရေးစိုးရိမ်တွေဖမ်းမိတဲ့တင်ပြဆက်ပါအောင်မယ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ရခိုင်ပြည်နယ်ဗူရီတောင်မြို့အခြေဆိုင်ချင်းမြန်တရင်တခုကဘုံမှုသူတဲဆောင်လာတဲ့စိတ်ကြွစီအလုံးကြီး၄သိန်းခွဲနေပါကိုနေကြားဆောင်တပ်တွေနဲ့ပူပေါင်းစစ်ဆင်ရေးအဖွဲ့တွေဒီကနေ့ဖမ်းဆီးမိလိုက်ပါတယ်။အဲ့ဒီဘုံမှုနဲ့အတူတပ်ဖွဲ့ဝင်တဦးအရက်သား၂ဦးတို့လိုက်ပါလာတဲ့ဗူရီတောင်ကနေမောင်တော်ကိုသွားတဲ့ကားကိုရှာဖွေစစ်ဆေးရမှာအဲ့ဒီလိုဖမ်းမိခဲ့တာပါ။အပြည့်အစုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်း2016ခုနှစ်အတွင်းမှာမူရစ်စေးဝါးတွေတိမ်းနဲ့ချီပြီးဖမ်းဆီးတာတွေ2018ခုနှစ်ဖေဖော်ဝါရီလမှာစမ်းနဲ့ချီပြီးဖမ်းဆီးမိတာတွေကြုံခဲ့ရပြီးတဲ့နောက်မှာတော့ဘူတိတောင်မြို့အခြေစိုက်ခမရတရင်တခုကဘုံမှုတူတယ်ဆောင်လာတဲ့မူရစ်စေးဝါးတွေကိုဖမ်းမိခဲ့ကြောင်းရခိုင်မျိုးသားပါတီရဲ့ဘူတိတောင်မြို့နယ်ဥက္ကဋ္ဌဦးထွန်းအောင်သိန်းကပြောပြပါတယ
်။မဆုံးလေးကဘုံမှုတယောက်ရဲ့တဲ့တယောက်ရဲ့ရခိုင်နယ်ရောက်ရဲ့ဒီလိုစီကမြေစဲ WI တင်းချစ်တို့ချက်ကိုဖဲဒီလိုရေးလို့ကျွန်တော်ကတော့ကျွန်တော်ပြတယ်ခင်ဗ
ျဒီမူရစေးဝါးတွေဟာကျက်တန်းပေါင်း900ကျော်လောက်တန်ဖိုးရှိပါတယ်ဒီသတင်းနဲ့ပတ်သက်လို့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးကျော်မြဝင်းကိုမေးမြန်းဖို့စူးစမ်းခဲ့ရမှာတော့အပြင်ရောက်နေတာကြောင့်ဖြေဆိုလို့မရနိုင်သေးဘူးဆိုပြီးပြောဆိုခဲ့ပါတယ်ဘူးတီတော်မြို့နယ်ပြည်내ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကတော့ဒီလိုအာဏာပိုင်တွေပါဝင်ပတ်သက်ပြီးတည်ဆောင်မှုတွေကိုတခြားရဲအာဏာပိုင်တွေကအရေးယူမှုတွေအားနည်းတဲ့အတွက်ဘူးတီတော်မောင်တော်ဘက်မှာမူရစေးဝါးတွေတည်ဆောင်မှုတွေကအများအပြားဖြစ်လာပြီးလူငယ်တွေလည်းပျက်စီးမှုတွေကိုကြုံနေရတယ်လို့ဆိုပါတယ်
။ဖြစ်တာတော့မှန်ပါတယ်။မှန်တယ်ဆိုတာအဲ့ဒီကိစ္စတွေကိုတိတိကျကျတရားမရောက်ပါရဲ့ကောင်းတယ်။ဟုတ်ပြီ။ဖြစ်တဲ့ကသူတို့ကတည်းကပြည့်ပြည့်ရတင်ပါတယ်။ဖြစ်တဲ့ကပြည့်ပြည့်ရပြည့်ပြည့်ရနဲ့တူပါတယ်။ဒီကကသူတို့ပြည်စီကိုပြည့်ပြည့်ရနဲ့တင်ပါတယ်အဲ့တော့သူတို့ပြည်လာတယ်သူတို့တွေအဲ့လိုသူတို့ကအမြဲတမ်းလုပ်နေကြလို့ထင်တယ်လို့မိုးကြီးနဲ့ဘလို့လို့တကယ်ကပါမလဲနော်ဒီကျွန်တော်တခါပြောဖို့ပါတယ်တမောင်းမှာကျွန်တော်စစ်စစ်သွားတော့ကတော့ဆေးတော့အဲ့ပြည်စီတွေကဒေလာတယ်ခဏတော့ရေးကိုကျွန်တော်အဲ့မှာမေးဘူးရဲ့အဲ့ဒီကနေပတ်သက်လို့လေအဲ့ပြည်စီတွေကလည်းတော့လေကောလာလာလာအောက်ကမြေဆွေးပြီးလာလာလာဘလို့ရောက်တယ်လေမဟုတ်ပြင်းနေရတဲ့ IPC တွေကခဏလို့ဖမ်းရဆိုရေးရရေးလို့လို့ရမယ်တော့ရေးလို့ပါလို့ဆိုရေးရလို့တူလို့ကလို့ရမယ်လေစိတ်သက်သာတော့ကိုယ်စလေရှိပြီးတူရေးပြီးသူစစ်ရရမှာလေဟာတူလို့ဟာသူတို့အဲ့လိုမလုပ်လို့လို့ရှိရင်သူတို့လည်းနင်းနေအဖွဲ့စီတွေကထေလိုက်ဘယ်လိုလုပ်လဲနော်အဲ့လိုဟာမျိုးတွေရှိတာကဖြစ်မင်းတွေကတည်းမိမိတာကတည်းဆိုလို့ဟောနော်မိမိတို့တွေကထေလို့မရဘူးသူတို့ကထေလို့ရတယ်အဲ့လိုပုံစံမျိုးနဲ့အဲ့ဒီမိရစေရတာပြင်းနေတာဒါကြောင့်ထေနေကျွန်တော်ထင်တာအဲ့လိုထင်တာသူတို့ကမောင်းလို့ပဲထေလာရတာ
စိတ်ကြွသေးပြားတွေဟာဘူးတီတော်မောင်တော်လန်းနဲ့ရည်လန်းကားတွေတစ်ဆင့်တစ်ဖက်နိုင်ငံကိုတင်သွင်းနေတာဖြစ်တယ်လို့လည်းပြောပြပါတယ
်ဒါကအဲ့ဒီရေကြောင်းနဲ့သွားတဲ့လူသွားဒါကအဲဒီကုန်းကြောင်နဲ့တော်ရည်လူဟိုလိုနဲ့စေဆိုင်လေးလူပြီးတိုင်းဒီလိုစေဆိုင်အဲလိုစေစေစီယူတာဘောင်းတော့ဆုပ်ရယ်ဘောင်းတော့ဆုပ်ရယ်ဆိုတခါတည်းနဲ့တော်ဖို့အတွက်သူတို့မှလောရတယ်လေလောရတယ်ဆိုတော့ဒီတခါတခါရတော့ချိန်ပါတယ်ဒီဝေပေးပြီးတော့ခက်တာမျိုးတွေရှိရင်ရှိဖို့မဟုတ်ရင်အဲလိုမစေချရဥစ္စာဘယ်လိုခွင့်မလဲတော့ဟိုတခါတည်းပေါ့အဲလိုပါလေရဟုတ်ရဲ့စုံမှုမရှိတော့ပါတရားဟုတ်တယ်စုံမှုမရှိတော့
မြန်မာဘင်္ဂလားနယ်စပ်ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာကျက်တန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွသေးပေါင်းအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကငယ်မြေကအာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလဲတန်ကောက်ကားလမ်းရှိရွှေဘိုဟိုဖုံးတော်ကြီးကျောင်းအတွင်းမှာလည်းကျက်တန်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွသေး46သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်မကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာစိတ်ကြွသေးဖမ်းဆီးမှုတွေကအများအပြားဖြစ်ပေါ်နေပါတယ်ရှင်
မအေးအမတင်ပြသွားတော့ပါအခုတော့လွန်ခဲ့တဲ့9ရက်ကနာကိမုံတိုင်းတန်ခံခဲ့ရတဲ့ဒေသကလက်ရှိအခြေအနေသတင်းတင်ပြပါမယ်နာကိမုံတိုင်းတိုက်ခတ်ခဲ့ရာ
ကိုနှစ်ပြည့်ပြီဖြစ်ပေမဲ့လည်းမုံတိုင်းတန်ခံခဲ့ရတဲ့အေရီမြဝကျုံတို့ဒေသကပြည်သူတို့ရဲ့လူမှုစီးပွားအခြေအနေတွေကတော့ခုချိန်ထိပုံမှန်အနေထားပြောင်းမြောက်သေးဘူးလို့ဒေသခံတွေကပြောပါရယ်ပြည်ရင်းပြည်ပအဖွဲ့အစည်းတွေနေနဲ့နာဂစ်မုံတိုင်းတန်တင်ဒေသတွေကိုတောက်လျှောက်အကူအညီတွေပေးခဲ့ပေမဲ့လည်းရေရှည်အတွက်ထိရောက်တဲ့အကူအညီမှုမျိုးမဖြစ်ခဲ့ဘူးလို့ဆိုကြပါရယ်ဒီအခြေ ဒီကနေ့ဆိုရင်ကိုနှစ်ပြပါပြီဒါပေမဲ့လည်းမုံတိုင်းနဲ့စိုးစိုးဝါးခံခဲ့ရတဲ့အေရီမြဝကျွန်းပေါ်ကဒေသတွေရဲ့ဖွံ့ဖြိုးမှုကနာခင်မတိုင်ခင်ပုံမှန်အခြေအနေကိုပြန်မရောက်သေးဘူးလို့လက်ပတ်တာဒေသခံဦးစိန်တန်းလေးကပြောဝေကိုပြောပါတယ်လက်ပတ်တာမျိုးရဲ့အခြေအနေကနာခင်ပြည်ရဲ့နောက်ပိုင်းမှာနေရာလုပ်ငန်းပေါ်စံစားပါပေါ့ဒီလုပ်ငန်းပေါ်စားလုပ်ငန်းပေါ်ဒေသရဲ့ဖွ aku nak bayar apa lagi lah itu. Jadi ada juga yang kau luar, kita lah mungkin kau buat dia mah aku cintai. Kalau nak kita nak cintai dia juga dia. Kalau nak cintai dia hal dia juga jauh. Kalau nak kita bayar mah aku nak jadi orang yang sokong dia. Kita mah sih yang luar ni ada di bawah tu. Oh, cari tahu yang orang ni yang luar 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 ni.
Nage Moudan Ipi Naubai, Moudan Tan Tien Tita Riepo, Pirin Pipa Pwai Siri Ye Akunyi Reha Tiyao De Akunyi Miu Mpikhe Talo, Eri Akunyi Rejao Me, Bidu Da Choye Seid Bora Kanyu Jai Bai Maba, Yoyuan Tikai Dari Shila Re Lu Tuga Sobare. Nage Moudan Go Nipi Kana Rigoro, Eawri Miwa Jumboga Dita Da Choma Digani Pilo Keja Bare. Natao Shikune Mila Nyeni Naubai Nga Salo, Nage Moudan Tan Tien Tita Rima, Pirin Pipa Pwai Siri Inine Daosha Akunyi Re Pege Talo,
อชุดีตารีมาสุยอคู่เฉิงที่อกุญีรวยปีนี้เสร็จဖြစ်ပါတယ်ဒါပေမဲ့လည်းဒီအကူကြီးတွေဟာနာဂိမုံတိုင်းမဖြစ်ခင်ပုံမှန်အနေထားကိုပြန်ရောက်အောင်တော့မှမပန့်ဘိုးနိုင်ဘူးလို့ဘုကလေးမျိုးနယ်ပြည်သူ့လွတ်တော်အမတ်ဦးမင်းတိုင်းကဆိုပါတယ်အဲကျွန်တော်တို့လင်ကန်နယ်ကကတော့
ဒေတာလူရီရဲ့လိုအပ်ချက်အတိအကျကိုကတော့ကျွန်တော်ဒေတာကောက်ဆိုင်ကိုလိုသေးတယ်ဗျတဖက်မှာလည်းနာဂိမုံတိုင်းအပြီးကာလမှာတော့ပြည်သူတွေအနေနဲ့တဘာဝဘေးရန်တွေနဲ့ပတ်သက်ပြီးအသိပညာဘူးတူတာပို့တိုးလာတယ်လို့မိုးလေဝသအခြေအနေတွေကိုလည်းအရင်ကထက်ပိုပြီးသတိထားစောင့်ကြည့်လာတယ်လို့မိုးလေဝသနဲ့စလာပီတာညွန်ကြားမှုဦးစီးဌာနဘက်ကပြောပါတယ်ဒါပေမဲ့လည်းမြန်မာပြည်အနေနဲ့တဘာဝဘေးတွေတကယ
ဒီကတော့ဒီတိုင်းတိုင်းကြီးသင်ရတာချမ်းသာတဲ့ပတ်သက်ပြီးတော့လည်းဒါဘာလို့ကြောင်းနိုင်လဲ
ແລະຍາສາຊາແລະອະເມຣິກາລີຊິເດບໍ່ເນາະອະດີກໍດີອ່າລົງມາດາດີຕັ້ງຍີ້ດີປະຍຸດໂຕຕັດຫມູ່ລີແນ່ອ່າໄດ້ຊູຈາລີແນ່ອະເມຣິກາລີຍີ້ກໍຊິວ່າແດ່ເຮັດເດ
2021年2月7日，南京赛格隆猛男团勘察亚在加拉马贝，卢鲁山那看有外劳比，地表给他拍巴的先。
မမြင်ခိုင်တဲ့တဲ့ပေပို့တော်တာပါ。VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံTVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်。TVB ရုပ်သံစလောင်းကနေနေ့စဉ်ည6:00နာရီနဲ့မနက် 9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA အမေရိကန်အသံရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုအင်တာနက်ဆက်မြင်နာမှာလဲ ကြည့်ရှုနိုင်ပါတယ်。
လိပ်စာကတော့ဘာမစ်.voanews.comဖြစ်ပါတယ်。VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလဲထုတ်လွှင့်ချိန်တဲ့သတင်းကြီးကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုရန်နိုင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတ Trump ဟာပြီးခဲ့တဲ့ရက်ပိုင်းတွင်ကသူ့ကိုထောက်ခံတဲ့သူတွေနဲ့တွေ့ဆုံခဲ့တဲ့လူမှုစုဝေးမှုတွင်မှာတော့2016ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကပြောခဲ့တယ်လို့ပဲပြောကြားသွားခဲ့ပါတယ်
။ We are not going to let other countries
ချားနိုင်ငံတွေကကျွန်တော်တို့ကိုအမျက်ထုတ်အခွင့်အရေးယူနေတာမျိုးကိုကျွန်တော်တို့အနေနဲ့နောက်ထပ်ထပ်ပြီးခွင့်ပြုသွားမှာမဟုတ်ပါဘူး။ခုချိန်ကစပြီးအမေရိကန်ပြည်ထောင်စုကပထမဦးစားပေးပါ
။သမ္မတ Trump ရဲ့အဆိုအရတော့တရုတ်နိုင်ငံဘက်ကသူ့ရဲ့ငွေတန်ဖိုးကိုချော့ချတာတွေရပ်တန့်လိုက်ပြီးဖြစ်ပါတယ်။ CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခဲ့မှာတော့တရုတ်နိုင်ငံကသူတို့ရဲ့ငွေတန်ဖိုးလျှော့ချတာတွေလောက်တာကိုရက်တန်းတာဟာရွေးကောက်ပွဲကာလတုန်းကသူ့ဘက်ကပြင်းပြင်းထန်ထန်ပြောခဲ့တာကြောင့်ဖြစ်တယ်လို့ပြောပါရယ်။ဒါပြင်တရုတ်နိုင်ငံနဲ့အမေရိကန်ကြားမှာမြောက်ကိုရီးယားကိုထိန်းချုပ်ရမယ်ဘုံအကျိုးစီးပွားရှိတယ်လို့လည်းသမ္မတ Trump ကပြောပါရယ်
။ North Korea is maybe more important than trade. Trade is
North Korea အရေးကကုန်သွယ်ရေးတဲ့ပိုအရေးကြီးကောင်းကြီးနိုင်ပါတယ်။ကုန်သွယ်ရေးကလည်းအရန်ရေးကြီးပါတယ်။ဒါပေမဲ့လူတန်းပေါင်းများစွာကိုတည်စီနိုင်တဲ့ကြီးမားတဲ့စစ်ပွဲကြီးကတော့ Trump ရဲ့ကုန်သွယ်ရေးကိစ္စပါ။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအရေးကိစ္စကိုအခုခါမှာကူညီဖြည့်ဆင်းပေးနိုင်ခဲ့မယ်ဆိုရင်တရုတ်နိုင်ငံအတွက်လည်းကုန်သွယ်ရေးကိစ္စမှာအကျိုးရှိလာမှာဖြစ်ပါတယ
်။ Donald Trump ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကအမေရိကန်ပြည်သူတွေကိုပေးခဲ့တဲ့ကတိတွေကိုဖျက်တယ်ဆိုပြီးတော့ဒီမိုကရက်အထက်လွှတ်တော်အမတ် Brian Schiff ကအကြီးအကျယ်ဝေဖန်လိုက်ပါတယ်
။ During the campaign we heard the president
ရွေးကောက်ပွဲမဲဆွယ်စည်းရုံးတုန်းကတော့သမ္မတကအမေရိကန်နိုင်ငံထဲမှာပဲအလုပ်ကံတွေရှိနေအောင်ဆက်ထိန်ပြီးတော့အမေရိကန်တွေကိုအလုပ်ခတ်မှုပြီးတော့ကုန်သွယ်မှုမညီမညာဖြစ်နေတာတွေအပေါ်တရုတ်နိုင်ငံလိုနိုင်ငံတွေအပေါ်တာဝန်ယူခိုင်းမယ်လို့ကတိပေးခဲ့တာကိုကျွန်တော်တို့ကြားခဲ့ရပါတယ်။ဒါပေမဲ့သမ္မတအနေနဲ့တော့ Donald Trump ကအလုပ်ကံနဲ့ပတ်သက်တဲ့တန်တန်းပေးတဲ့အစီအစဉ်တွေကိုချော့ချဖို့အဆိုပြုခဲ့ပြီးတရုတ်နိုင်ငံကိုငွေကြေးကစားပြီးထိန်းချုပ်ဖို့ကြိုးစားသူလို့မပြောတော့ပါဘူး။ဒါအပြင်ကုမ္ပဏီတွေကိုလည်းသူတို့ရဲ့အလုပ်ကံတွေကိုဖြူရင်းမှထက်တခြားမှာတွားငှားတာတွေမလုပ်အောင်တားဆီးဖို့ဘာမှမလုပ်ခဲ့ပါဘူး
။ဒါအပြင်သမ္မတ Trump ဟာလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်သူလို့ဆွဆွဲခံနေရတဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကိုလည်းအင်ဂျီတော်ကိုလာရောက်ဖို့ဖိတ်ခေါ်ခဲ့ပါတယ
်။ He's been speaking a lot to all of
us. သမ္မတ Trump ဟာအရှိတောင်အရှမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံအားလုံးနဲ့အတော်လေးစကားပြောပြပါတယ်။အခုပြောနေတာကတော့မြောက်ကိုရီးယားကိစ္စပါ။အခုချိန်မှာကျွန်တော်တို့အမေရိကန်ပြည်ထောင်စုနဲ့ဒေသတွင်နိုင်ငံတွေရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြောက်ကိုရီးယားပြဿနာထက်ကြီးတာဘာမှမရှိပါဘူး
။ CBS ရုပ်သံနဲ့အစီအစဉ်မှာတော့သမ္မတ Trump ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာပါနက်တဲ့သူဆိုပြီးတော့ပြောဆိုခဲ့ပါတယ်။တကယ်လို့မြောက်ကိုရီးယားအစိုးရအနေနဲ့သူရဲ့နျူကလ িয়ার ဒုံးကြီးအစီအစဉ်တွေကိုရပ်တန့်ဖို့ရင်းဆိုင်မယ်ဆိုရင်ဘယ်လိုလုပ်သွားမယ်ဆိုတာကိုအတိအကျပြောဆိုဖို့ရည်စုံသွားတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုကိုရန်နိုင်ကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပါရှင
်ပါရရှိမြတ်ပြမြန်မာနိုင်ငံမှာကိုလိုနီလက်အောက်ကလွမြောက်ဖို့ကြိုးပမ်းခဲ့တဲ့အချိန်အစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေအမျိုးမျိုးတွေ့ရပါတယ်အစိုးရတွေတိုက်ခိုက်တွေတက်ကြွသူတွေအထိပယ်မျိုးဖွင့်ပြီးပုံစံမျိုးနဲ့လှုပ်ရှားတဲ့အမျိုးသားရေးဝါဒတိုင်းပြည်နဲ့လူမျိုးတွေလက်တွေ့မှာအကျိုးပြဘလောက်ရှိနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုကျွန်တော်ပင်တိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ဆိုတော့တကယ်တော့ဒီအမျိုးသားရေးဝါဒ National Listen ဆိုတာမြန်မာပြည်မှာလည်းမကပါဘူး။ကမ္ဘာမှာလည်းတွင်ကျဲတဲ့ဝါဒတစ်ခုပါ။မြန်မာနိုင်ငံမှာတော့ဒီလွတ်လပ်ရေးကြိုးပမ်းမှုကာလတစ်လျှောက်အမျိုးသားရေးလှုပ်ရှားမှုတွေကိုလည်း တော်တော်ထင်ရှားတွေ့ရပါတယ်အမျိုးသားယူဝါဒရဲ့တွန်းအားနဲ့အပြောင်းလဲလေတကယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဒီအာဏာရှင်အစိုးရတွေကရောစစ်အစိုးရတွေကပါအမျိုးသားယူဆိုပြီးတော့ကြွေးကြော်တာတွေရှိပါတယ်ဆိုတော့အမျိုးသားယူဝါဒရဲ့အသွင်ပြင်အနှစ်သာရတွေပြောင်းလဲသွားတာမျိုးလားကျွန်တော်အရင်ဆုံးကတော့ကျွန်တော်ပင်တိုင်းဆွေးနွေးပေးမဲ့ပုံကိုယ်တွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားကိုနေဖုံးလိုက်တဲ့အမျိုးကြားကြပါတယ
်ဟယ်လို
โอเคကိုနေဖုံးလိုက်ဆွေးနွေးပေးပါခင်ဗျာ
โอเคဟုတ်ကဲ့ကွာဟိုကလေကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲဒီ nationalism ဆိုတော့ဒီ nation ဆိုတဲ့စကားလုံးကနေလာတယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆအဲ့တော့ nation ဆိုတော့ကိုနိုင်ငံပေါ့နော်ကိုနိုင်ငံတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဆောင်ရွက်တာပေါ့နော်အဲ့ဘာလို့လဲတစ်ချိန်တစ်ခါတော့ကလေကျွန်တော်တို့ဒါအခြားနိုင်ငံတွေကကိုနိုင်ငံကိုလာပြီးကျူးကျော်တဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေကိုတုံ့နှံတဲ့လှုပ်ရှားမှုတွေကိုကျွန်တော်ဒါမျိုးသားရေးလှုပ်ရှားမှုဆိုပြီးကျွန်တော်ဒီလိုပဲပြောခဲ့တာဟုတ်ကဲ့အဲ့တော့ဒါပေမဲ့လည်းအဲ့အခုဟာကအဲ့ nation လို့ခေါ်တဲ့ကိုနိုင်ငံအတွက်အလုပ်လုပ်တယ်ဆိုရယ်ပုံစံမျိုးကနေပြီးတော့တဖြည်းဖြည်းရွရွရွရွပြီးတော့ဘလိုဖြစ်ကုန်လဲဆိုတော့ဒီအစုအဖွဲ့တစ်ခုပေါ့နော်လူမျိုးတစ်မျိုးပေါ့နော်သိရမလားနောက်ပြီးတော့အခုဆိုရင်ဘာဖြစ်လာလဲဆိုတော့ဒီဘာသာရေးတစ်ခုတစ်ခုခုဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးတွေဖြစ်ဖြစ်လာပြီးတော့အဲ့ဒီဟာတွေပေါ်မှာကျွန်တော်ကအဲ့ဒီဟာတွေပေါ်မှာဒီအမျိုးသားရေးဆိုပြီးတော့ခေါင်းစဉ်တက်လာတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျအဲ့တော့ကျွန်တော်နားလည်တဲ့ nationalism တို့ nationalist ဆိုတဲ့သဘောတရားကတော့နိုင်ငံတနိုင်ငံလုံးအတွက်အလုပ်လုပ်တဲ့သူပေါ့နော်ကိုယ်နိုင်ငံအတွက်အလုပ်လုပ်တဲ့သူမျိုးကမှဒါ nationalist လို့ခေါ်မယ်။ non nationalism လို့ခေါ်မယ်လို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်တယ်။အဲ့လိုမဟုတ်ဘဲနဲ့နိုင်ငံတနိုင်ငံလုံးစာမစင်းစားပဲနဲ့နော်အစုအဖွဲ့လေးတစ်ခုနော်လူမျိုးတစ်ခုပဲအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာသာတစ်ခုလည်းအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်အစုအဖွဲ့တစ်ခုပဲဖြစ်ဖြစ်အဲ့ဒီအတွက်ပဲစင်းစားပြီးတော့လုပ်မယ်ဆိုရင်တော့အဲ့ဒီဟာကိုလောက်တာလောက်ပါဒါကိုယ့်ရဲ့ယုံကြည်ရာကိုလောက်ပိုင်ဝင်ရှိတယ်ဒါပေမဲ့လည်းအဲ့ဒီဟာကိုကျွန်တော်ကတော့ဒီ nationalist တို့ nationalism လို့လို့ပြောရတယ်ဒီအမျိုးသားရေးကိုငါတို့လောက်ပါတယ်ဆိုတော့ကောင်းစဉ်လို့တော့မတက်စေခြင်းဘူးကြာနော်ကျွန်တော်ကတော့
ဟို
nationalist လို့ခေါ်တယ်ယူသားရေးကိုတနိုင်ငံလုံးအတိုင်းတာလို့ပဲကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ဆရာဟိုရှင်းနေဆရာဦးသိန်းတန်းဦးလည်းရှိပါတယ်ဆရာဦးသိန်းတန်းဦးရဲ့သဘောထားကခင်ဗျကျွန်တော်မြန်မာနိုင်ငံမှာဒီအမျိုးသားရေးဝါဒဆိုတာဟိုတမိုင်းတခြားမှာတွင်းရေးချင်းရှိခဲ့ပါတယ်ဒါပေမဲ့အခုလက်တွေ့ကာလမှာကျွန်တော်တို့ဒီအသွင်ပြင်လက္ခဏာတွေအနှစ်သာရပိုင်းတွေမှာပြောင်းလဲသွားပြီလို့ယူဆလားခင်ဗျယ
ူဆတယ်ဗျဟိုဒီအမျိုးသားရေးဝါဒဆိုတော့ကိုတေဘုလာပြောတာကျွန်တော်သဘောတူပါတယ်အမျိုးသားဆိုတဲ့အတုံးလုံးကကတည်းကဒီလက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကားသမိုင်းကာလတစ်ခုမှာဒီသမိုင်းကာလစီးပွားရေးဘဝနဲ့ကြက်ကာလရှိကြရှိခဲ့တဲ့အမျိုးသမီးတို့လူအမျိုးသားတုံးတာပေါ့ဗျအဲ့တော့ကျွန်တော်တို့ကိုလိုနီခေတ်ကဒီနယ်ကျဆန့်ကျင်ဖက်ဆန့်ဆန့်ကျင်အမျိုးသားလွတ်လပ်ရေးကာလမှာလွတ်လပ်ရေးပဲလှုပ်ရှားတဲ့တော့ဒီနယ်ကျစစ်ကိုဆန့်ကျင်တဲ့အမျိုးသားရေးလှုပ်ရှားမှုရှိခဲ့တယ်နော်အမျိုးပါတာသာသနာတို့နော်ဒါမျိုးတွေရှိတယ်ရှိခဲ့တယ်ဒါပေမဲ့ဒီလက်ခေတ်နောက်ပိုင်းမှာတော့ကျွန်တော်တို့တွေ့လာတာအဲ့ဒီအမျိုးသားရေးဆိုတဲ့အသုံးစကားလုံးတင်လာရင်အဲ့ဒီစကားလုံးရဲ့နောက်ွယ်မှာဖောက်ပြန်တဲ့ရွေတက်တွေပါလာတာကျွန်တော်တို့တွေ့ရဥပမာအပြင်ဒုတိယကမ္ဘာစစ်မှာဒီဟစ်တလာနာဇီဟစ်တလာနဲ့ပြောတာပဲဗျာသူကတကယ်ကိုဂရိတ်တာအာရိယန်မဟာအာရိယန်ဝါဒဆိုပြီးတော့နောက်သူတကယ်ကိုအာရိယန်လူမျိုးကြီးဝါဒကိုကျွေးကျော်လာတာပဲသက်စစ်ဂျပန်ကလည်းတိုချိုကတိုက်ချိုကတူအီကင်ဆိုပြီးတော့အေရှားကအေရှန်ကိုကျွေးကျော်လာတာဒါမျိုးတွေရှိတာပြီးကနောက်ပိုင်းမှာကြတော့ခုနလိုဒီဖြစ်ပေါ်လာတဲ့အခြေအနေတွေကတန်မှန်အားဖြင့်တမျိုးသားလုံးလက္ခဏာချက်မဆောင်တော့ဘဲနဲ့လူတန်းစားလူတစုအဲ့ဒီလူကသူတို့အကျိုးစီးပွားအတွေ့ဒါအထူးသဖြင့်အာဏာရှင်တွေကတုံဆွဲလုပ်ကင်တာတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ဗျာ
โอเคကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုအီးမေးလ်တွေပေးပို့ထားပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေရဲ့စာတချို့လည်းကျွန်တော်ဒီနေရာမှာဖော်ပြပေးချင်ပါတယ်ဒီစာကတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်အောင်စုကဖြစ်ပါတယ်သူကတော့ကျွန်တော်ကကိုလိုနီခေတ်ကိုမမီခဲ့ပေမဲ့တမိုင်းစာမျက်နှာတွေကကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေနဲ့မျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုတွေကနှိုင်းယှဉ်လို့မရနိုင်လောက်ကွာခြားလွန်းနေတယ်လို့ယူဆမိပါတယ်ကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေကကိုလိုနီကျုံဘွားကလွတ်မြောက်ရေးလောကလွတ်လပ်ရေးအတွက်ဖြစ်ပါတယ်ဒါကတမျိုးသားလုံးတူညီတဲ့ဘုံရည်မှန်းချက်ဖြစ်တဲ့အတွက်လောကလွတ်လပ်ရေးကိုရရှိခဲ့ပါတယ်ယခုမျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုဟာ NLD စန့်ကျင်ရေးမွတ်စလင်မုန်တီးရေးနဲ့ဆရာနာရှင်ဖိတ်ခေါ်ရေးလှုပ်ရှားမှုဖြစ်နေတာကြောင့်လူတစုတစ်ဖွဲ့ရဲ့မျက်ကန်းအမျိုးသားရေးလှုပ်ရှားမှုလို့ပဲသတ်မှတ်မိပါရဲ့ရလာနိုင်တဲ့အကျိုးဆက်တွေကတော့ပြည်သူတွေအချင်းချင်းအကြောက်တရားတွေကတဆင့်တန်တရားစိတ်တွေမုန်းတီးမှုတွေပြစ်ခတ်တွေတိုးပွားလာနိုင်ပြီးတန်တရားနဲ့စောင့်ကြည့်နေတဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေနဲ့ယုံကြည်မှုတွေရော့ချသွားနိုင်တယ်လို့ယူဆမိပါရဲ့ဆိုပြီးသူကရေးပါရဲ့နောက်တစ်ဆောင်လည်းရှိပါရဲ့နားလောက်ကျေးဇူးပြုပြီးဖတ်ပြပေးပါမယ်
ဟုတ်ကဲ့ပါရှင်သူကတော့မအေးအေးမိုးပါရန်ကုန်မြို့ပါကျမအမြင်ရအမျိုးသားရေးဆိုတာလူတဦးချင်းစီရဲ့အတွင်းစိတ်မှာငယ်စဉ်ကတည်းကလူချင်းဖို့ကိုချင်းတရားကိုချင်းစာနာစိတ်စတာတွေနဲ့ဖြစ်ဖြစ်ချင်းတိဆောက်ကြတာပါဘေးကနေလူတစုအဖွဲအစည်းတစ်ခုကနေဒါအမျိုးသားရေးဟဲလို့နာမည်တက်ပြီးတက်မှတ်ပေးပြီးတော့ထိမ့်ချုပ်ရင်အမျိုးသားရေးဆိုတဲ့ကြီးမြတ်သောဝေါ်ဟာရရဲ့ဂုံတိတ်ခါကိုမေးမိန်ချင်မှဖြစ်ပါတယ်တဲ့တစ်ဖက်မှာလည်းနာမည်ကောင်းပေမဲ့ရည်ရွယ်ချက်ကောင်းပေမဲ့အစွန်းရောက်သွားရင်နိုင်ငံပြည်တွင်းသာမကပြပကကဘာအငင်းချမ်းရေကိုပါချင်းချောက်လာတာတတိပြုနေချင်ပါတယ်အခုလိုကဘာရွာခင်မှာရေကြီးရမျက်နှာရရွှေပြောင်းနေထိုင်အသက်မွေးကြတဲ့ခင်မှာကို့ပြည်တွင်းမှာအမျိုးသားရေးရဲလို့လိုအပ်တဲ့ရှေ့လန်းတင်လို့ရင်နိုင်ငံရချာရောက်နေကြတဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေအတွက်ပါထည့်စင်စားကြည့်ရင်ထင်တယ်လို့မကောင်းလာဘူးဆိုတာတွေ့ရပါလိမ့်မယ်တဲ့အမျိုးသားရေးဆိုတာကဘာသာရေးပါရောရှက်ထည့်သွင်းလိုက်ရင်တော့ပိုးပြီးတော့မကောင်းတော့ပါဘူးလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဟိုဆက်ဆိုကိုနေပုံးလက်လက်ထောက်ပြသွားပါတယ်အခုကဟိုအမျိုးသားရေးဝါဒဆိုတဲ့ကိစ္စကိုတချို့အပိုင်းတွေမှာကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒကိုတစိုက်ကတ်တယ်လို့ပေါ့လေဟိုဆိုလိုတာကတော့အမျိုးသားရေးဝါဒကြောင့်ဟိုဖြစ်တာမဟုတ်ဘဲနဲ့ကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒတစိုက်ကတ်တယ်လို့ဖြစ်နေတယ်လို့ဆိုရမှာပါဆိုတော့ဒီနိုင်ငံရေးလောကမှာပဲဖြစ်လူမျိုးရေးလောကအပိုင်းလှုပ်ရှားမှုတွေမှာဖြစ်ဖြစ်အမျိုးသားရေးခေါင်းစဉ်ကကျွန်တော်မြန်မာနိုင်ငံမှာတော့ရေပန်းစားထင်ပါတယ်ဆိုပါစို့ဒီဟိုနိုင်ငံရေးလောကမှာဆိုလို့ရှိရင်လည်းငါတို့ကအမျိုးသားနိုင်ငံရေးလှုပ်တာပါတီနိုင်ငံရေးလှုပ်တာမဟုတ်ဘူးဆိုတော့ပြောတာဆိုတာမျိုးတွေလည်းကြားဦးပါတယ်ဆိုတော့အမျိုးသားရေးလို့ပြောမှာဟိုမြင့်မြတ်တယ်လို့ထင်တာလားဒါမှမဟုတ်ရင်လေဟိုလူတွေတက်ချိုက်လိုက်နေကြတာမျိုးလားကိုနေဖုံးလာသဘောလားပြောပါဦးခင်ဗျာ
အဲအဓိက definition ပဲလေးသလား definition တွေကလွဲတဲ့အခါမှာနောက်ပိုင်းနားလည်မှုတွေဟိုကောက်ကြည့်မှုတွေကလွဲကုန်တာပေါ့နော်ခုနကကျွန်တော်ရှေ့မှာပြောခဲ့လို့ပဲဒီ nation ဆိုတဲ့သကကလုံးနဲ့ဒါ definition define လုပ်လိုက်မယ်ပေါ့နော် nation ဆိုတဲ့သကကလုံးကနေလာတယ်နိုင်ငံလုံးအတိုင်းဒါစဉ်းစားတယ်လို့ကျွန်တော်တို့ကအဓိပ္ပာယ်ဖွင့်ဆိုလိုက်မယ်ဆိုရင်ခုနကပါတီနိုင်ငံရေးတွေလူသားနိုင်ငံရေးတွေဖြစ်လာကြအကြောင်းမရှိဘူး။ဘာလို့ဆိုတော့ပါတီခုမှဝင်ပြီးတော့ကိုယ်နိုင်ငံရဲ့အခြေအကျိစကိုလုပ်တယ်ဆိုတာဟာလည်းပဲဒါဟာခုနကကိုယ်တိုင်းပြည်ဆိုတော့လုပ်တာပဲ။နော်အဲ့လိုမဟုတ်ပဲဟုတ်တယ်ပါတီမဝင်ခြင်းရတယ်ပါတီမဝင်မင်းနဲ့ဒီအခြားဟိုလူမှုအခြေပြုဖွဲ့စည်းရေးတွေအခြားတယောက်တကူတော်ပဲဖြစ်ဖြစ်စိုက်တယ်လို့အဲ့လိုမျိုးနိုင်ငံအတွက်လုပ်ရင်လည်းဒါဟာကိုယ်နိုင်ငံအတွက်လုပ်တာပဲ။အဲ့တော့ခုနကကျွန်တော်မြင်တော့စစချင်းဖွင့်တဲ့ definition ကစလွဲတာပေါ့နော်။အဲ့တော့ကျွန်တော်တို့ definition ကိုက nation ဆိုတဲ့လောကနေပဲကျွန်တော်တို့ကစောက်ယူပြီးတော့ကျွန်တော်တို့ဖွင့်တင်တယ်ဗျာနော်အဲ့တော့ပါတီတဲမှာပဲလှုပ်လို့အပြင်မှာပဲလှုပ်လို့ဘလို့ပဲလှုပ်လို့ကျွန်တော်တို့ကနိုင်ငံအတွက်လှုပ်တာဆိုရင်ဒါကိုဒါအမျိုးသားရေးလို့ကျွန်တော်တို့ကအဲ့လိုပဲခေါင်းစဉ်တက်ချင်တယ်အဲ့ဒီနေရာမှာကျွန်တော်နောက်ဆက်တစ်ခုပြောချင်တာကဒီ nation ဆိုတဲ့သကကလုံးပေါ့ nation ဆိုတဲ့သကကလုံးကိုလည်းပဲကျွန်တော်ကဟိုတိကျမြင်စေချင်တယ် nation လို့ရင်ကျွန်တော်မြန်မာနိုင်ငံကြီးကိုကျွန်တော်မြင်ကြည့်လိုက်ပေါ့ဗျာအဲ့ဒီမှာအကုန်ပါတယ်ဗျာကျွန်တော်လူတွေရှိမယ်ဘာသာပေါင်းစုံလူမျိုးပေါင်းစုံဘာသာစကားပေါင်းစုံယူဆပေါင်းစုံပြီးရင်လူတွေမကဘူးဗျပလိဆန်တွေရှိမယ်ဂျီမီတော်တော်တဘာဝတွေရှိမယ်မြချောင်းအင်အိုင်တွေရှိမယ်နောက်ပြီးတော့စီမင်းဥပဒေတွေရှိမယ်အဲ့ဒီဟာတွေအကုန်လုံးပူးပေါင်းစည်းထားတဲ့အရာကြီးကိုမှကျွန်တော်တို့က nation လို့ခေါ်တာအဲ့ဒါကြောင့်မို့ကျွန်တော်တို့က nation လို့ခေါ်တဲ့တနိုင်ငံလုံးအတွက်လှုပ်လှုပ်တယ်ဆိုရင်လူတွေအတွက်ကောတလိဆန်တွေအတွက်ကောတဘာဝပတ်ဝန်းကျင်တွေအတွက်ကောတနိုင်ငံလုံးအတိုင်းအတာနဲ့စဉ်းစားပြီးအလုပ်လုပ်တဲ့သူတွေကိုသာကျွန်တော်က nationalist မျိုးသားရေးဝါဒမျိုးသားရေးဝါဒီလို့ကျွန်တော်ကသုံးချင်တယ်အခုဟာကလေတကယ်တော့ racist တွေကနော် racist လူမျိုးလူမျိုးရေးအဆုံးရောက်တဲ့သူတွေကသူတို့သူတို့ဒါ nationalist ဆိုပြီးတော့ကောင်းတဲ့တက်နေတာကျွန်တော်တို့ဘယ်လိုမှလက်မခံနိုင်ဘူ
းဟုတ်ကဲ့ပါအမျိုးသားရေးဝါဒဒီ nationalism တို့ဒီဟိုအမျိုးသားအကျိုးစီးပွား national interest တို့ဆိုတာလေဆက်ဆက်ကိုနေဖုံးလိုက်ပြောလို့ပါပဲနိုင်ငံတကာမှာနားလည်တာထားပါတော့ national interest ဆိုလို့ရှိရင်ဒါကနိုင်ငံတော်အကျိုးစီးပွားလို့သုံးဟိုရင်းညွှန်းပြီးသုံးနေတာဆိုတော့ဒါတကယ်ကျတော့ဒီ national ဆိုတဲ့စကားလုံးကဟိုဒါနိုင်ငံတကာအင်္ဂလိပ်စကားကနေလာတဲ့ဟာကိုပြန်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်တော့နိုင်ငံတော်ဆိုတဲ့ဟိုအတုံးတော့ပူတော်စီလျော်မယ်လို့ထင်ပါတယ်ကျွန်တော်တို့ကအမျိုးသားရေးဆိုပြီးကျွန်တော်တို့က
အမျိုးသားလူတွေသွားလုပ်လိုက်တဲ့အခါမှာချက်ပေါ်လာအောင်
ဟုတ်ပါတယ်အဲ့တော့အခုကျွန်တော်ဆရာဦးသိန်းတန်းကိုလည်းဦးသိန်းတန်းဟုတ်ကိုလည်းပြောချင်ပါတယ်အခုဆက်ဆိုကပြောတယ်လို့ပေါ့လေဟိုအမျိုးသားနိုင်ငံရေးလုပ်တဲ့ပါတီနိုင်ငံရေးလုပ်တဲ့ဆိုပြီးတော့အဲ့လိုမျိုးဝိဝါဒကွဲစရာကြီးဖြစ်လာရလာအောင်ကျွန်တော်တို့အဓိပ္ပာယ်ကောက်တည်လွဲလာတာဘလို့အကြောင်းရင်းတွေရနေပြီကျွန်တော်တို့ဘလို့မျိုးဟိုအဓိပ္ပာယ်ဖွင့်ဆိုချက်တွေကလွဲလာတာလဲဆရာ
အဲကောင်းလိုက်တယ်မိကုန်းဆရာဟိုအဓိပ္ပာယ်ကောက်ချက်တွေလွဲရမှာမဟုတ်ဘူးအဓိပ္ပာယ်အတွက်ဟိုလွဲရအောင်လုပ်ပြလိုက်တာလေတကယ်ကဒီအမျိုးသားနိုင်ငံကြီးတို့ပါတီနိုင်ငံကြီးတို့1988 84လုံးရေတော်ကြီးပေါ်ပေါက်လာတဲ့ခါမှာတပါတီအာဏာရှင်စနစ်ကိုသူတို့ပြောနေတဲ့အမျိုးသားပေါ့တမျိုးသားလုံးကအုံကြွပုံကန်တော်နန်းလာတဲ့ခါမှာမလွဲမချောင်သာပဲနဲ့ဒီအရေးတို့တဲ့တိုင်းကိုနှိမ့်သိပြီးတော့ပါတီလုံးဒီမိုကရေစီပြေးပါမယ်။နိုင်ငံပါတီဖြူဆောင်ွင့်ပြေးပါမယ်လို့ပြောတတ်တာ။တပါတီအာဏာရှင်စနစ်နဲ့ပြည်သူလူထုကိုဒါမှမဟုတ်အုပ်ချုပ်ခဲ့တဲ့ဆက်အာဏာရှင်တွေကနော်ပါတီစီပေါ်လာတဲ့အပေါ်မှာအဲ့ဒီပါတီတွေကိုအပီဖြစ်ချင်တဲ့အတွက်အဲ့ဒီပါရှင်းလေးလုံးလူထုတိုက်ပွဲကြီးမှာပေါ်ပေါက်လာတဲ့အမျိုးသားနိုင်ငံရေးဆိုတဲ့စကားလုံးစိတ်တွင်းကျဲလာတဲ့အပေါ်မှာအဲ့ဒါကိုကောက်ကန်လိုက်ပြီးတဲ့အခါကျတော့သူတို့ကနေပြီးတော့ဒါအမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတော့တမင်သွေးခွဲပြီးတော့ ရင်တော့သူတို့ကတပါတီလေးနဲ့ပါတီနိုင်ငံရေးလုပ်ကြတဲ့လူတွေနော်အဲ့ဒီလူတွေကသူတို့သားအနေနဲ့မျိုးသားနိုင်ငံရေးလုပ်နေတာပါပါတီနိုင်ငံရေးပါတီဆိုတာကိုယ်ပါတီအာဏာရရေးလုပ်နေတာပါဆိုပြီးတော့စတင်ပြီးတော့အပြည့်ဖြက်ပုံဖြက်ပြီးတော့နိုင်ငံရေးသမားတွေကိုချုပ်ချပြီးတော့လုပ်ဖို့ကြိုးစားတယ်သူတို့ဆက်အာဏာရှင်နေတာနဲ့အတိုင်းပြည်တဲ့လူတွေတကယ်တော့သူတို့ကတပါတီအာဏာရှင်သမားတွေပဲကြာအတိုင်းပြည်ကိုအာဏာကိုဗရရားသိမ်းနေတဲ့လူတွေဗရရားကိုဆိုးမမှုနဲ့ဒီမိုကရေစီဖျက်ဆီးခဲ့တဲ့လူတွေတို့ရတယ်သူတို့ကအဲ့ဒီဟာကြီးကိုတော့ဆက်ဆက်ချက်ပြီးတဲ့အခါမှာကျွန်တော်အမြင်ကတော့ကျွန်တော်မြင်ခဲ့တာကတော့ဆက်ဆက်ချက်ကစပြီးတော့အမျိုးသားနိုင်ငံရေးဆိုတာတော့သူတို့ကတိုက်ပွဲတွေမှာတုံးခဲ့တာကသူတို့ကကောက်ကန်လိုက်ပြီးတော့ကြံတဲ့လူတွေကိုပုံဖြတ်ပြီးရုပ်ရည်ဆင်းတဲ့ပြောင်းလောက်တယ်အဲ့ဒီကနေစပေါ်ပေါက်တာလေကျွန်တော်စတယ်
ဟုတ်ကဲ့ဆရာတင်အောင်ကျေးဇူးပါကျွန်တော်ဒီမှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့သောတာရှင်တယောက်ရှိပါတယ်သူစာတော့နည်းနည်းတော့ဟိုနည်းနည်းတော့ကျမ်းပါတယ်သူတော့ရေးထားတာတော့ပြည်အောင်စုမြန်မာနိုင်ငံမှာအမျိုးသားရေးစိတ်သက်ပြင်းပြင်းထန်ထန်ရှိဖို့လိုအပ်ပါတယ်အမျိုးသားရေးစိတ်သက်သာမှပြင်းပြခဲ့အခုချိန်အင်္ဂလိပ်ကိုလိုနီဖြစ်တာဖြစ်တရုတ်ထဲပါသွားတဲ့ဒေသကပါထိုင်းနဲ့ရောက်တဲ့အပိုင်းကရောက်ကလားသိန်းနဲ့နေမြေကလားအသိမြန်မာနိုင်ငံမျိုးပုံမရှိတော့ပါဘူးတဲ့ဂျပန်ကဒဇယ်ကပိုင်းဆက်အုပ်ချုပ်နေမလားတော့မပြောရပါဘူးတဲ့အမျိုးသားရေးကလိုပါရဲ့ဒီလူကပုဂ္ဂိုလ်ရောအမျိုးသားစိတ်ဓာတ်နဲ့လကနဲ့မလဲကြပါနဲ့တဲ့။ခေါင်းစဉ်ယူနေတဲ့လူကဗုဒ္ဓဘာသာဟုတ်ပါရဲ့လား။ကျုပ်စိတ်ထဲတော့ကလားစီစဉ်နေသလားစိုးရိမ်မိပါရဲ့။အမျိုးမချစ်တော့ရင်မြမပြည်မြေပုံပြောက်မယ်။နားလည်နိုင်ပါစေ။ဥမာကရန်ကုန်ဆိုပြီးရေးပါတယ်။ကျွန်တော်ကဟိုစားရတယ်နဲ့ကျန်းတယ်မပေါ်ပြရင်လည်းဟိုတစ်ဖက်သက်ဖြစ်တယ်လို့ထင်ပါစလို့ကျွန်တော်ဟိုဖော်ပြပေးတာပါ။ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲမှာနောက်ထပ်ပါဝင်မှုကျွန်တော်ဆက်သွယ်ထားတဲ့လူတွေလည်းရှိနေပါသေးတယ်။ဦးထွန်းဝင်းကြီးမှာသူကတော့ဒီဆရာကြီးသခင်ကိုတော်မိုင်းငင်းချိုင်းကိုရက်ကပုံကောပါ။ဆိုတော့ဦးထွန်းဝင်းကြီးရဲ့သဘောထားကိုလည်းဆွေးနွေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးမှာဒီဘက်ခင်မှာတော့ဟိုသူကအနာဂတ်ကြီးကဘာသာတရားကိုအကြောင်းပြုပြီးတော့ပေါ့နော်အထောက်လက်လာတာဒီလိုလည်းတွေ့ရတယ်ဟိုတကယ်တော့ဟိုကျွန်တော်အနေနဲ့ကတော့အမျိုးသားနိုင်ငံရေးတဲ့ပါတီနိုင်ငံရေးရဲ့ဆိုပြီးတော့ကျွန်တော်မမြင်ပါဘူးနိုင်ငံရေးပါပဲတကယ်တော့ခုနကဦးသိန်းတန်းပြောခဲ့သလိုကျွန်တော်ရှင်းရှင်းလင်းလင်းလည်းတကယ်တော့စစ်တပ်ကအာဏာကိုင်လာတာပဲဗျာသူတို့ကဒီနိုင်ငံရေးအဝန်ဝိုင်းထဲမှာမိမအနာကိုဆက်ကင်ရရမှာဆိုပြီးတော့သူတို့လုပ်တဲ့နိုင်ငံရေးကိုမြို့သားနိုင်ငံရေးလို့ခေါင်းနဲ့တက်လိုက်တာပါပဲ။ချောင်းပြည်တွေလုပ်တဲ့နိုင်ငံရေးကိုကြတော့သူကပြည်နိုင်ငံရေးဖြစ်တယ်။ဆိုပြီးတော့မြို့သားနိုင်ငံရေးလောက်မကြီးကျယ်သလိုမမြင်ရသလိုပြောရတော့ပေါ့။တကယ်တော့သူကပြည်နိုင်ငံရေးဆက်လုပ်လို့မရဘူး။ဒါပေမဲ့အနာကိုဆက်ကင်နေတယ်။အဲ့ဒီအတွက်သူကအဲ့လိုသကလုံးဖြစ်ပြီးတော့အဲသူကအနာဝန်ဝိုင်းထဲမှာနေတာပေါ့နော်။အခုချိန်ကြီးလဲအဲ့ဒီလိုပါပဲ။ဒီသူကမြန်မာနိုင်ငံရေးကိုဆောင်ရွက်နေတာဖြစ်တယ်ပါတီနိုင်ငံရေးဆိုတာဒီကောက်ကိုစတန်းစောက်လောက်ပဲဟိုတည်တာတော့နောက်ဥပဒေမှာအနာမရဘူးဆိုလို့ချင်းအဲသူတို့ကဟိုကိုယ်နိုင်ငံရေးကအဲပြီးသွားပြီတော့ဆောက်ရတော့ဒီမြန်မာနိုင်ငံရေးလုပ်တဲ့သူကသာဟိုဆောင်ရွက်နိုင်ငံရေးလုပ်နေတဲ့အကြောင်းသူပြောနေကြတယ်ပေါ့အဲ့ဒါလည်းဒီဘာသာတရားပေါ့နော်အဲ့ဒီဘာသာတရားကိုအကြောင်းပြုပြီးတော့တခြားလို့အာရဝင်နေပေါ်ကအဲကျွန်တော်တို့ခေါင်းတကိစ္စတွေရှိကြတော့နော်အဲဘာသာပြားအလုံးစုံအရောလူသားတွေကိုဒီဒီတွေကိုလူ့ပြည်ကြီးကိုငင်းငင်းမှုခြေချက်တွေသာပါလာတော့နိုင်တယ်ပေါ့ဗျာဟိုဒါပေမဲ့လို့ဒီဘာသာပြားဆိုတာလည်းဒီလူ့ပြည်ကြီးရဲ့တာဝန်ယူရေးကိုဖြည့်ရှင်းပေးရတဲ့နိုင်ငံရေးစီးပွားရေးစနစ်တွေရဲ့ကျွန်တော်တို့ကတရားချက်တွေလို့ပဲကျွန်တော်တို့ကကျွန်တော်အနေနဲ့မြင်တာပေါ့နော
်ဟုတ်ကဲ့
အဲဘာသာရေးအကြောင်းကိုပြောတဲ့အခါမှာဒီတမိုင်းလောက်ခံလို့နိုင်ငံရေးစနစ်တွေနဲ့ခွဲခြားပြီးဟိုကျွန်တော်တို့ကတုံ့ပြန်လို့ပြရဦးဆိုတာတော့ကျွန်တော်မြင်ရတာပေါ့အဲဒီအမျိုးသားနိုင်ငံရေးဆိုပြီးတော့အခုအဲဒီဘာသာရေးကိုခြေရန်တည်နေတာမျိုးတွေဆက်ဆက်နေတယ်လေ
အ
ဲအဲ့လိုမျိုးတွေကတကယ်တော့တိကျဖြစ်နေတာပေါ့နော်ဘာသာရေးကဆက်ဆက်ခြေရန်ကြတော့ဒီနိုင်ငံရေးပုံမှန်လာစွမ်းလို့တာမျိုးမဖြစ်ပြန်ဘူးကျွန်တော်ကတော့အဲ့ဒီလို
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ပေါ်ကနေပြီးကျွန်တော်တို့ဟိုရေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ်နန်းလောင်ဖော်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်ပထမတဦးကတော့ဇဝနရှန်နဲ့အမျိုးသားရေးဆိုတာကလိုအပ်ပါတယ်လိုအပ်တဲ့နေရာမှာအခုမြန်မာပြည်မှာဖွင့်ဆိုနေတဲ့အမျိုးသားရေးမျိုးမဟုတ်ပါဘူးတမျိုးသားလုံးရဲ့ကျန်းမာရေးပညာရေးစီးပွားရေးလူမှုရေးရင်ကျေးမှုစတဲ့အရေးအရာတွေနဲ့တရားဥပဒေနည်းကြကြဘယ်သူမှမထိခိုက်တဲ့တိုးတက်မှုတွေနဲ့တိုးတက်လာအောင်ကြိုးစားအားထုတ်ဖို့တမျိုးသားလုံးအားထုတ်ရမယ့်အမျိုးသားရေးမျိုးလိုအပ်ပါတယ်အမျိုးသားရေးကိုတလွဲအတိတ်ပဲလိုရာဆွဲဖွင့်ထားတဲ့ငါအမျိုးမအမျိုးလို့အမျိုးမတူသူဘာသာမတူသူတွေကိုရန်လုတ်တဲ့ကျင်းမြောင်းနဲ့ဘောင်ကျင်းချင်းအမျိုးသားရေး
ลิงยูตามไปกิจสารลูกตาอเมียวตาเยลูตามาบีอเมียมตูดูรังโอยันลูกเดอเมียวตาเอกาโรอันนี้อเมียวตงโอไซพิโอเนอเมียวตาเยมุลูกบ้าทำไมติงันสารเอียโทอัตตาเอียงคันอเมียวตาเอโกจังกีตัวเตชินูดังาพิพิจตตาสันเจมามาสิมันเอเมียวตาเอเนตังกีตัวเตนายเมลูมีมาเรสุบีเยวาเรเชนนอกเดียวกาโรอองโจสุเรเตียวบ้า
กบ้าทำไมเปลี่ยนแปลงเปลี่ยนยังดูเรียกกบ้าเสียดีแค่พิจารณาจารมันนี่จะเป็นอย่างดูลุ่มโยกะมีเนี่ยสงสุเรมีมีในงานดาริโกดูทูลงโซจ้าเสียมีเป็นปูบิโรไตจ้าเตจ้าเปียสีจ้าละอแมนเดียบาร์เลยอคูเชงอะไรดิโมคิสเปียสีอังเอาลานิตงละรับมีเนียบีเลยตรีเนียจ้าบาสุบิโรยีทาบาร์เลยเช่น
โอเคเจสุบะจันนารุดีสุนิวัตโกปาวิมุสตัวชาเลปกุยเลชินิบาร์เลยจันนารุดูว่าเรายังมีว่าสไลม์ปุยโกมาสไลม์ปุยโกตบุราสุนิในมาเลยกันยา โอเคสนวารอเนชั่นสุริยศเช่นกันเช่นเราเนชั่นเราสุริยศเช่นกันเช่นเราอุ้มอาชีพมีอุตสาหกรรมเช่นเราอุ้มอาชีพมีอุตสาหกรรมเช่นเราชนุดูอุ้มมีอุ้มมีอุ้มกูรู้ชนุดูว่าการกุยมาเช่นเราอุ้มอุตสาหกรรมเราการกุยการลุกลุยยามเนี่ยตัวตุ้มยาวใจใจเราเบี่ยงมาเลยเราในงานนี้สุราอุ้มอุตสาหกรรมเช่นเราแต่ถ้ามาอุ้มจูเช่นเราเนี่ยเนี่ยเสียดีอย่างสุดมาอุ้มกบจีอย่างเราจีจารามหัวลุยยาตัวเตล่าเร่นับรวมมันเนี่ยมันในงานลุยมีอุ้มก็ อาลุงสิบังบุรุณีแทงเดียมหัวเนี่ยยิงเครียดตัวลุงยูตัวทำให้เตียต้องเสียงามีว่าเช็คขังเครียดด้วยน้ามาตัวแต่งงานตามที่เดือดดูจะใช้ลุงยูรีน้าท่าโอ้ยอาริตัวล่าเรขาจารอตัวโซนี่เนี่ยเราโซนี่เสียเลยก้าวมาเลยเออเราจะมาแชมป์ชิ่งเลี้ยวสักการ์เราโอ้ในงานอีสุเลี้ยวสักการ์เราดีลุงยูว่าเช็คขังมาเครียดมีตาสูเทจะใช้มีตาสูโกรดีปูชินัยมาเลยอาลุงว่าตั้งดูชิ่งเลี้ยวสักมาชินัยบ่าวเออเราดูดาเล
โอเคเจสุบะคุณยาสำหรับเจ้าที่แต่ก็เนชั่นแนลลิซเซนส์ว่าที่มิวไซวาระสุราคุณท่านที่คุณมีนิจานีเราคันยันใจเนี่ยตัวเดียวสิ่งนั้นเนี่ยโอ้โหลูกชายกิสามิวสุราที่ไปมาที่ช่วงมีมันงานนายเรามาอยู่ตั้งแต่ที่มิวไซวาระโอ้ยยงจีจีเนี่ยโอ้โหลูกนี่ไก่นิจายโอ้โหลูกชิ้นก้าวชิ้นเนี่ยไม่รู้อยู่ซาวาเลยชิ้นเลยไม่ซาวาเลยฉันทำอะไรตอนนี้พี่เสียมิชิวาทำอะไรที่มิวไซวาระสวยอ่ะพี่ท่านรู้เนี่ยข้ามาโอ้ยนั่งยังย
ကျွန်တော်တို့အဖြစ်ကြီးကိုဖြတ်တန်းလာတဲ့အခါမှာကတော့အတွေးခေါ်တွေယူစရတယ်ပေါ့နော်အဒါတွေကကျွန်တော်တို့ကပိတ်မိနေရမှုတွေအများကြီးရှိတယ်ရှိတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုတော့ကဘာကြီးကဖယ်ကိုကျွေးနေပြီလေကဘာကြီးကဖယ်ကိုပြောင်းလဲနေပြီလေဒီလိုအမြင်တွေပေါ်မှာကျွန်တော်တို့ကအားနေတဲ့အခါမှာကတော့အချို့စိုးရိမ်မှုတွေရှိရတာဆိုးရိမ်မှုတွေရှိတဲ့အခါမှာကာဝယ်ဖို့ကြိုးစားတယ် ချက်လာတာပေါ့နော်အဲ့တော့ကျွန်တော်မြင်တာတော့ဒီဒီကျွန်တော်တို့အခုတွားနေတာကမ္ဘာကြီးကတွားနေတာ globalization ကကျွန်တော်တို့ကနယ်စည်းမခြားဆိုတဲ့သကလုံးတွေကဥနာပိုင်းခေတ်စားလာတယ်ကျွန်တော်တို့က citizen လို့ခေါ်တဲ့နိုင်ငံသူနိုင်ငံသားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းနဲ့ဘယ်လိုတွေ့တာဆိုတော့ကမ္ဘာသူကမ္ဘာသားဆိုတဲ့ဟာကိုတော့ကျွန်တော်တို့ကတဖြည်းဖြည်းနဲ့တွေ့လာတဲ့အနေအထားတစ်ခုပေါ့ဗျအဲ့တော့အဲ့လိုအနေအထားတစ်ခုမှာကျွန်တော်တို့ကအခုမှကျွန်တော်တို့ကအဲ့ပွင့်လင်းနဲ့ပွင့်လင်းလွတ်လပ်ခါသားဆိုတဲ့အခါမှာအဲ့အဲ့ globalization ဆိုတာအင်းနဲ့ကျွန်တော်တို့ကသွားပြီးတော့တိုးတိုက်မိတာပေါ့နော်တိုးတိုက်မိတဲ့အခါမှာကတော့အစိုးရင်ကြရရှိပါတယ်အမှန်ပါတယ်ဒါပေမဲ့အဲ့အစိုးရင်ကြရတွေကဘယ်လိုဖြစ်ရှင်းလဲကျွန်တော်ကတော့လေမြင်တာတော့ common ground ပေါ့နော် common value ပေါ့ကျွန်တော်တို့အဲ့ဒါရှာရမယ်ကတန်တဲ့ဟိုလေအရန်ကိုတင်းကျပ်တာတွေသူများကိုတိုက်ခိုက်တာတွေဆိုတဲ့နှီးတွေနဲ့ဒါတွေကိုထိမ့်သိမ့်လို့အဆင်မပြေဘူးကနော်ကျွန်တော်တို့ဟုတ်တယ်ကမ္ဘာအနယ်မှာမြန်မာဆိုတာမြန်မာနိုင်ငံဆိုတာရှိနေတယ်မြန်မာဆိုတာရှိတယ်မြန်မာနိုင်ငံလူနိုင်ငံသားဆိုတာမရှိတယ်ဆိုတော့ကျွန်တော်တို့ဟုတ်ပြီဘယ်လိုထိမ့်သိမ့်မလဲဆိုရင်ကျွန်တော်က common value ပေါ့ကျွန်တော်တို့အားလုံးရဲ့ဘုံတန်ဖိုးထားမှုတွေပါတယ်လေ
ဟုတ်
ကဲ့ကချင်ကရားကရင်ချင်းကျွန်တော်လူမျိုးတွေရှိမယ်ဘာသာပေါင်းစုံရှိမယ်တူပါတူဘာသာတူညီမတူလူမျိုးတူညီမတူဒါပေမဲ့ကျွန်တော်တို့အားလုံးရဲ့ common value ကပါတယ်အဲ့ဒီဟာတွေကိုရှာဖွေပြီးတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ခိုင်မအောင်လုပ်မယ်ဆိုရင်တေးကြပါတယ်တဲနိုင်ငံရောက်ရောက်ကျွန်တော်တို့က globalization ကိုဘယ်လောက်ပဲစီမံပြီးတော့ငါတို့ကမြန်မာနိုင်ငံသားဖြစ်တယ်ဆိုတော့စိတ်မျိုးဒီမြန်မာနိုင်ငံသူနိုင်ငံသားတွေရှင်ထဲမှာခိုင်အောင်နေမှာပဲအဲ့တော့ကျွန်တော်ကတော့နီးလန်းကို common value တွေကျွန်တော်တို့ရှာပြီးတော့အဲ့နီးလန်းနဲ့ပဲကျွန်တော်တို့နိုင်ငံရဲ့ဂုံတိတ်ခါနိုင်ငံရဲ့ identity ကိုကျွန်တော်ကတော့ဒီဆောက်စေချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီမှာ Facebook ကနေပြီးတော့ပြပို့ထားတဲ့စာစာအောင်လည်းပဲအစီအစဉ်အဆုံးမတက်ခင်မှာဖော်ပြခြင်းပါတယ်။သူကတော့ County ဆိုတဲ့ account ဖန်ရှင်မှာသူကတော့ဒါကလက်ရှိဆိုးအောက်တက်ခဲ့တဲ့နေပြည်တော်တစ်ခုဖြစ်ပါတယ်။လက်ရှိဆိုးအောက်ပြည်သူလူထုအများစုကစီစီလုံးလုံးညင်ညင်ညွတ်နဲ့ရွေးချယ်တင်မြှောက်ခဲ့တဲ့ဆိုးအောက်ဖြစ်ပါတယ်။ဒီဆိုးအောက်2020မှာမဲရှုံအောင်လုံးနိုင်မှုနည်းလမ်းကဒါကအကောင်းဆုံးနည်းလမ်းမှာ2015ရွေးကောက်ပွဲမှာဒီဆိုးအောက်ညင်ညင်ညွတ်စီစီလုံးလုံးနဲ့မဲပေးခဲ့တဲ့ပြည်သူလူထုကြီးကဖွဲ့စည်းအသီးသီးအောက်မှာအတွေးခေါ်အမျိုးမျိုးနဲ့စိတ်ဝမ်းတွေကွဲပေါင်းမှာဖြစ်ပါတယ်။ဒီလိုလုံချင်းအဖြစ်လာမဲ့2020ရွေးကောက်ပွဲမှာလက်ရှိရတအစိုးရအနေနဲ့ဆက်ပြီးအနိုင်ရဖို့မလွယ်သလောက်ဖြစ်သွားမှာပါဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့လဲ2မိနစ်လောက်ပဲကျန်တော့ရဆိုတော့ကျွန်တော်ဒီနေ့မှာဥထုံးဝင်းကြီးကိုမေးချင်ပါတယ်အခုလက်ရှိဖြစ်နေတဲ့ဒီလိုပေါ့လေဒီအမျိုးသားရေးဟိုဝါဒနဲ့ဆက်ဆက်နွယ်ပြီးတော့ဖြစ်နေတဲ့ဟိုပြိပကတ်တွေထိတ်တဲရင်ဆိုင်မှုအခြေအနေတွေဟာနိုင်ငံရေးပြည်ယောဂါတွေဘလောက်များပါနေလဲခင်ဗျာ
ဟုတ်ကဲ့ဆက်ပြီးမြန်မာနိုင်ငံမှာတော့ဒီဘာသာမတူတာလူမျိုးမတူတဲ့အဲတိတိလူလူပေါ်ကတမိုင်းချေတာဆိုတာအတူတူကအဲစစ်ကြီးလေးပေါင်းနေနေဆိုင်လာခဲ့ကြတာပါဟိုအရင်ကလူစစ်ကြီးလေးမှာပဲအဲဘာသာမတူလူမျိုးမတူတဲ့လူတွေကြားထဲမှာအဲနိုင်ငံကြီးကစီးပွားရေးကြီးကအရက်ထုတ်လို့တဲ့အာဏာကိုင်ထားတဲ့အာဏာပိုင်ကြီးကအဲတဘာဝရမတူညီမှုတွေကိုရန်တပ်ပြင်းတစ်ခါတည်းလို့ပြင်းပြထန်လန်ဖြစ်သွားအောင်ဒီအခွက်ချခံပြီးလုံးဖို့ဆက်တာကိုလည်းကျွန်တော်တို့ဒီစစ်စစ်မှန်မှန်အမျိုးသားအမျိုးမျိုးတတိနဲ့စောင့်ကြည့်ကြဖို့လိုပါတယ်။အဲ့အဲ့ဒီကိစ္စတွေကနိုင်ငံရေးပုံမှာအများကြီးရိုက်ချက်ပါတယ်။ဟိုကျွန်တော်တို့ဟိုလုံးဝတဲ့ဟိုပထမတက်တန်းလောကဆိုရင်ကျွန်တော်ကဒီအပေါင်းအသင်းတော့ဒါပုံလုံးဟိုပြည်စင်ရေးတော့လူတုံးတော့ပြည်စင်ရေးလုပ်တဲ့အခြေခံမှာအဲစစ်စစ်မှန်ခေါင်းလောင်းတော်ဆိုပြီးတော့အဲ့ဒီဟိုအဲ့အမျိုးတွေဖြစ်တယ်ပေါ့နော်။နောက်အခြားလူဒီပရာယိတ္တမျိုးတွေအဖြစ်တယ်။ဟိုခုနလိုတန်းကြီးတွေအလုံးအရေးကြီးတဲ့နိုင်ငံလုံးတမျိုးသားလုံးတွေအရေးကြီးတဲ့ဟိုအကြောင်းအရာမျိုးတွေထောက်ရမယ်ဆိုလို့ရှိရင်အခြားတစ်ခက်ကဒီပရာယိတ္တအဖြစ်ဒီလူမျိုးတွေအဖြစ်ဒီအတမြင်ကိုဆက်တုံးဆိုတဲ့အခြေခံရမျိုးတွေလက်ခတ်တာတွေရှိတယ်။ဒါကြောင့်မို့ဒီစစ်တပ်ရာကြီးကျွန်တော်တို့ဘဝနိုင်ငံမှာနေနေဆိုင်ကြတဲ့အဲ့ပလာမတူလူမျိုးတွေရဲ့အဲတိုင်းပါပြည်သူလူထုတွေကအရင်းရောအတိမိခံမှုဆိုလို့ရှိရင်တော့တရားမျှတမှုတွေတန်းစီခွင့်ရည်တွေစတုဂေစီရည်တွေအလူခွင့်ရည်တွေနဲ
့ဟုတ်ကဲ
့ဆက်ရမှာရှင်စနစ်ကိုအစာပဲပေးထားတဲ့၂၀၁၀ကျော်ချိန်ကဥတွေကျွန်တော်ကစလဲဆုံးအဲမျက်နှာပုံမှန်ကြတယ်ဆိုအစ်စ်ပြန်လဲရေးဆွဲလို့ကျင်းပန်းကျင်းရတယ်ဒီနေ့တိုင်းပါပြည်သူလူထုတွေရလို့ရဲ
့ဟုတ်ကဲ့
အမျိုးသားရေးပိုင်ဝင်ဖြစ်တယ်လို့ကျွန်တော်လည်းယူမိပါတယ်ဗျာ
ဟုတ်ကဲ့ဦးထွန်းကြီးကျေးဇူးထူးတင်ပါတယ်။ပါဝင်ဆွေးနွေးပြည့်တဲ့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ကိုနေဖုန်းလိုက်မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးနဲ့ Facebook တွေ email တွေနဲ့ဖေးဖို့တဲ့ပုံစံအားလုံးနဲ့ထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ထို့လို့သူမဆူမွန်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမက်ကင်ဖြူတွေကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောပါတယ်ဒါပေမဲ့ဒီလိုထိပ်ပြီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်စလုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေတော့မရှိပါဘူးလူငယ်တူဦးဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ကြာဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်ဆိုပြီးတော့သမ္မတထရမ့်ကဘလွန်ဘတ်သတင်းစာနဲ့တွေ့ဆုံမိငဲချက်မှာပြောဆိုခဲ့တာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဖုန်းဆက်စကားပြောကြားဖို့ရှိနေပြီးတော့တဟပြီးခဲ့တဲ့လတည်းအမေရိကန်ကစီးပွားဆွေးရတက်ခွက်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကိုရုရှားကပြစ်တင်ရှုံချခဲ့ပြီးတဲ့နောက်မှာခေါင်းဆောင်တို့ဥပမာဆုံးအချိန်ဖုန်းပြောကြမှာပါ။ဘယ်အကြောင်းအရာတွေပြောဆိုကြမလဲဆိုတာကိုသမ္မတအင်ဂျီရောကရောရုရှားဆွေးရဘက်ကပါအတိအပြုပြောတာမျိုးမရှိပေမဲ့စီးပွားပြည်တွင်းဆေးကိစ္စနဲ့စီးပွားသမ္မတဘက်ရှားရဲ့အာဆက်ကိုသမ္မတပူတင်ကထောက်ခံအားပေးနေတဲ့ကိစ္စတွေကိုခေါင်းဆောင်တို့ဆွေးနွေးနိုင်ပွဲရှိပါရဲ့ရှင်။အီရန်နိုင်ငံနဲ့နယ်စပ်စီးပွားနိုင်ငံပတ်ချက်ကဒုက္ခသည်စကန်တစ်ခုမှာအာရစစ်သွေးကြွတွေရဲ့ထိမှတ်မထားတဲ့တိုက်ခိုက်မှုကြောင့်ဒီကနေ့အရက်သား21ယောက်ထက်မနည်းသေဆုံးသွားတယ်လို့စီးပွားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်။စီးပွားနိုင်ငံတွင်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြသူတွေနဲ့အီရန်ကဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စကန်ရဲ့အထွေမှရောအပြင်မှာပါအသေးခံဘုံခွဲသူ9ဦးထက်မနည်းကတိုက်ခိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရရာမီအဗဒဲလ်ကပြောပါရယ်ရှင်။ဖီနီဆွဲလာနိုင်ငံမှာတော့နိုင်ငံရေးအချက်အလက်တွေပို့ပြီးတော့စူးဝါလာနေတာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲဖွဲ့စည်းပုံခြေကဥပဒေတည်ရေးဆွဲပြင်ဆင်ဖို့ Tamara, Nicholas Maduruga, Tonsula Biro, Attack and Rigaro Tango Conquestavare, Pesibo Sayanilagan dear Koyudabu, Tamara made degree to Yaku, Tamara Maduruga, Tanina Nimabe, Lama Yitu Topia Lightavashan.
The Inchinchako Makin Puriga Piobia Bikerawa, Dinya to a season Tolo Yemuga Masumumsibi, Sabine Saya Engineer Garo, Mikhail Dubensky Chibare, Pio American, Manakim Yamabada Sisingo, Yama Sanochi, Manak Chonaya Nikunanati, Lando Mida Naseli, Liza, Liza Shingazene, Lena Mida Diakuze, Dugani, Panyunas in Aimare, Totashimianit, what Nema Pidupida, Bounce Mashulama Vision, Pio Evo Abinas in a drill at 2 weeks of the marriage, Mat Nanglawa.
This program has come to you from the Voice of America, Washington.